Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇွန်လ5ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီအထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလပ်မီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်ကျွန်တော်တာညူပါဒီပြည်ခဲ့တော့ကြနေညတော့ကခီးသက်တင်ဒီခီးသက်တင်ယထာနှစ်ဆင့်တိုက်မိပြီးတော့လူ300နီးပါးသေဆုံးခဲ့ရဖြစ်ရတဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံရဲ့ယထာစနစ်ဘေးကင်းလုံခြုံရေးအပေါ်မှာတိုးလေးစိုးရိမ်စရာတွေဖြစ်လာကြပါတယ်မြန်မာစစ်ကောင်စီညီငယ်ကူစလေအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်တုံးပွဲတို့မိုင်းလာမြို့မှာတွေ့ဆုံပြီးမှပဲဂျွန်လ2ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ MNDAA တက်စကန်တစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်တယ်လို့ကိုကန့်ဒေသခြေစိုက်တဲ့မီဒီယာတခုကထုတ်ပြန်ပါတယ်ဆရတီထိတ်တဲအောင်သတင်းတွေကိုဦးတင်မောင်တန်းနဲ့အတူကြီးညာပြီးသွားလို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသားညောင်ကြီးဒီကနေ့မကြခင်ကြားကြမှာတွေရမှာတော
့တရုတ်ရဲ့အရင်းခံရည်ရွယ်ချက်ကတော့ဗမာပြည်မှာရှိနေတဲ့တရုတ်ကျိုးစည်းဝါးနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေ
းအခုကြားခဲ့ရတာကတော့တရုတ်ရဲ့ဩဇာနဲ့မြန်မာနိုင်ငံရဲ့သုံးသပ်ချက်အတန်းပါအပြည့်အစုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမှကြားမှာဖြစ်ပါတယ်ဒုတိယပိုင်းနာယူရမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြန်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ခဏတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာစနေနေ့ကလူညုံဘေကင်းအစီအမံတွေပါတဲ့လက်စစ်အမြန်အထားဖွင့်ပွဲတက်ရောက်ဖို့ရှိပေမဲ့လည်းအဲ့ဒီအစားလူပေါင်း300နီးပါးတည်ဆုံခဲ့ရတဲ့ယထာတိတ်မောက်မှုဖြစ်တဲ့အိန္ဒိယနိုင်ငံရှေ့ဖက်ချမ်းအိုဒီရှားပြည်နယ်ကိုတွားရောက်ခဲ့ပါတယ်ပြီးခဲ့တဲ့တောက်ကြနေညရုံကခီးသက်တီယထာနှစင်တိုက်မိပြီးတော့ယထာတွဲတွေတိမ်မောက်သွားတဲ့ဖြစ်ရကြောင်းအိန္ဒိယနိုင်ငံရဲ့ယထာစနစ်ဘေးကင်းလုံခြုံရေးအပေါ်မှာအတော်လေးကိုစိုးရိမ်စရာတွေဖြစ်လာကြပါတယ်။အိန္ဒိယနိုင်ငံမှာခီးသွွာလာမှုမှာယထာစနစ်ကိုအားပြုနေရပြီးတော့တနေ့ကိုလူပေါင်း22တန်းဟာယထာတေယူပို့ဆောင်ရေးစနစ်မှာအသုံးပြုနေရတယ်လို့ဆိုပါတယ်။လူဦးရေ 1.42 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာဗြိတိသျှကိုလိုနီခေတ်ခဲကတည်ဆောက်ခဲ့တဲ့ယထာလန်စနစ်ကိုပဲအသုံးပြုနေကြရတာပါ။ဆယ်စုနှစ်တွေနဲ့ချီကြောင်လို့ယထာလန်စနစ်အပေါ်ညံဖြစ်တဲ့စီမံခန့်ခွဲမှုတွေလစ်လျူပြုထားချက်တွေကြောင့်ယထာလန်စနစ်ဟာလည်းအတော်လေးကိုအားနည်းခဲ့ရပါတယ်ယထာလန်စနစ်ဘေးကင်းအောင်ကြိုးပမ်းမှုတွေရှိလာပြီးမဲ့လည်းနှစ်တိုင်းလိုလိုပဲယထာလန်စနစ်မတော်ဆထိခိုက်မှုတွေကြောင့်ယာကနန်းထိခိုက်သေဆုံးမှုတွေရှိပါတယ်2019ခုနှစ်ကနေပြီးတော့2021ခုနှစ်အတွင်းမှာပဲအိန္ဒိယနိုင်ငံအတွင်းမှာယထာလန်စနစ်နဲ့ဆက်ဆက်ပြီးတော့သေဆုံးတဲ့သူလူ3000ကျော်ရှိတယ်လို့ရာဇဝတ်မှုမှတ်တမ်းဌာန2022ထုတ်ပြန်ကြေညာသိရပါတယ်အဲ့ဒီထဲမှာလို့ယထာပေါ်ကနေပြီးတော့ခီးသက်တွေပြုတ်ကြတာယထာတိုက်တာအချိန်နဲ့လာတဲ့ယထာကလူကိုတိုက်တာတွေပါဝင်ပါတယ်အခုလက်ရှိနရင်ဒာမိုဒီအစိုးရဟာယထာလန်တွေအတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ရင်းနှီးမြှုပ်နှံမှုတွေတော့လုပ်ခဲ့ပါတယ်များသောအားဖြင့်ဒီငွေတွေဟာဗြိတိသျှအစိုးရက19ရာစုနှစ်အတွက်ခင်းခဲ့တဲ့ယထာလန်ဟောင်းတွေကိုပြုတ်ပြန်မိုးမှန်တဲ့နေရာမှာသုံးပါတယ်ယထာလန်ချုံးမွေ့မှုတွေနဲ့ယထာတိုက်မှုတွေနည်းလာအောင်လို့ယထာလန်စနစ်ပို့ပြီးတော့ခင့်မိလာတဲ့ဒီလက်စစ်အမြန်ထားစနစ်တွေကိုသုံးဖို့အတွက်လည်းကြိုးစားလာတာရှိပါတယ်အိန္ဒိယနိုင်ငံအနေနဲ့ယထာလန်စနစ်ဘေးကင်းလုံခြုံရေးကိုပိုးပြီးတော့ဒီထက်ဦးစားပေးဆောင်ရွက်ဖို့လဲကြွညင်သူတွေကအကြံပြုကြပါတယ်။တောက်ချနေညာကဖြစ်ခဲ့တဲ့လူ300နီးပါးသေဆုံးပြီးတော့လူ1000ကျော်ဒဏ်ရာရခဲ့တဲ့ယထာတိုက်မှုဟာ electronic အချက်ပြစနစ်မှားယွင်းမှုကြောင့်ဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကထုတ်ပြန်ပါတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ကတော့စုံစမ်းစစ်ဆေးမှုတွေဆက်ပြီးတော့လုပ်သွားမယ်လို့အိန္ဒိယယထာဝန်ကြီးကတင်းအုံနေနေရုပ်သံအင်တာဗျူးတစ်ခုမှာပြောဆိုထားပါတယ်ခင်ဗျာ
။1989ခုနှစ်ဒီမိုကရေစီလှုပ်ရှားမှုနှစ်ပတ်လည်အကျိုးရက်တွေမှာဘေကင်းမြို့လည်းကတရားမင်းရင်းမြင်ကိုသွာလာခွင့်တရုတ်ကတင်ကြလိုက်ပါတယ်။သွာလာကြသူတွေရဲ့အမှတ်ပုံတွေကိုစစ်ဆေးနေပြီးသတင်းစာဆရာတွေအနေနဲ့ဗီဇာရရှိထားကြသူတွေဟာဒီနေရာဝန်းကျင်ကိုသွားဖို့အထူးခွင့်ပြုချက်ထပ်မံလိုအပ်ပါတယ်။ဟောင်ကောင်မှာတော့ရဲတပ်ဖွဲ့ကလူ32ယောက်ကိုစတေနဲ့တန်တင်းငွေနေတွေမှာထိန်းသိမ်းလိုက်ပါတယ်။အများစုကဗစ်တိုးရီယာပတ်ဝန်းကျင်မှာအဖမ်းခံလိုက်ကြရတာပါ။1989ခုနှစ်ဇွန်လ3ရက်ညနဲ့ဇွန်လ4ရက်မနေ့ခင်းတွေမှာတရုတ်စစ်တပ်နဲ့တင့်ကားတွေနဲ့ချင်းရင်တက်တွေကတိန်းနမင်းရင်ပြင်ကိုဝင်ရောက်နေနေခဲ့တဲ့အတွက်ဆန္ဒပြနေကြသူတွေရချီဓမ္မမဟုတ်ထောင်ချီတည်ဆုံခဲ့ကြရတာပါဒီရက်ကိုအမတ်တရဖြစ်ဟောင်ကောင်ကဗစ်တိုးရီယာပန်းချာမှာဖျောင်းနိုင်ပြီးခင်ကြပြီးအမတ်တရနှစ်ပတ်လည်နေ့ကိုကျင်းပလေရှိကြပါတယ်ဒီနေရာဟာတရုတ်ထိန်းချုပ်မှုအောက်နယ်မြေတွေထဲမှာတိန်းနမင်းအမတ်တရပွဲကိုနောက်ဆုံးကျင်းပတဲ့နေရာလည်းဖြစ်ပါတယ် နှစ်ပတ်လည်အကြိုညမှာတက်ကြွလှုပ်ရှားသူတွေနဲ့အမှုပညာသမားရှိအောင်ကိုဟောင်ကောင်ရဲကထိန်းသိမ်းလိုက်ပြီးခုချိန်ထိဖမ်းဆီးလိုက်သူ30နှစ်ယောက်ရှိသွားပြီဖြစ်ပါတယ်။နှစ်ပတ်လည်နေ့မတိုင်းမီမှာတရားမင်းအရေးခင့်ကြဆုံသွားကြသူတွေရဲ့အမေတွေကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးအမှန်တရားကိုဖော်ထုတ်ပေးဖို့ရော်ကြေးပေးဖို့နဲ့ကျူးလွန်ကြသူတွေကိုအရေးယူပေးဖို့တောက်ဆိုလိုက်ကြပါတယ်။တရုတ်မှာတော့တရားမင်းအရေးခင့်ကိုမဆွေးနွေးဖို့ပိတ်ပင်ထားပြီးဟောင်ကောင်မှာတော့2020လုံခြုံရေးအဥပဒေကိုပြဋ္ဌာန်းလိုက်ပြီးကြတဲ့ကဒီလိုပွဲတွေပေါ်ပို့လို့ကန့်သက်လာပါတယ်။
မြန်မာစစ်ကောင်စီညဉ့်ဉေးကူစလဲအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့တို့မိုင်းလာမြို့မှာတွေ့ဆုံမှုပြီးမှာပဲဂျွန်လ2ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ MNDAA တပ်စခန်းတစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်ခဲ့တယ်ဆိုပြီးတော့ကိုကန့်ဒေသအခြေစိုက်ကိုကန့်မီဒီယာကထုတ်ပြန်ပါတယ်ဂျွန်လ1ရက်နေ့မနေ့ပိုင်းတုန်းကအထူးဒေသတဲ့မူပိုင်ခိုင်နယ်က MNDAA ယာယီတပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကထိုးစစ်ဆင်တာမလို့တနားကြီးကြတိုက်ပွဲဖြစ်ခဲ့လို့ပဲဂျွန်လ3ရက်နေ့မှာလဲကိုကန့်ခိုင်တုံရှမ်းဒေသခြေဆိုင် MNDAA တပ်နဲ့စစ်ကောင်စီတပ်ကြားမှာနှစ်နာရီကြာတိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းမှာ MNDAA ကိုကန့်ဘက်ကတဦးကြဆုံးတဦးဒဏ်ရရှိတယ်လို့ထုတ်ပြန်ပေမဲ့စစ်ကောင်စီဘက်ကထိခိုက်သေဆုံးမှုရှိမရှိကိုတော့မသိရပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တစုံတရာတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့မြန်မာစစ်ကောင်စီညီညာရေးကူစလဲဖွဲ့ဟာMNDAA ကိုကန့်လက်နက်ကိုင်အဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်သုံးဖွဲ့နဲ့မိုင်းလာမြို့မှာဂျွန်လ1ရက်နေ့ကတွေ့ဆုံခဲ့ပေမဲ့ဂျွန်လ2ရက်နေ့မှာတော့အဆုံးသတ်သွားပါတယ်ဒီစစ်နှုတ်ပွဲမှာတရုတ်ဘက်ကအထူးတန်တမာတူတယောက်ခဲ့တာမလို့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆန်မှုနဲ့ဒီစစ်နှုတ်ပွဲဖြစ်လာတယ်လို့လေလာသူတွေကယူဆပါတယ်အနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့နယူးတော်လန်ရေးဖြစ်လာခဲ့ပြီးတဲ့နောက်မြောက်ပိုင်းအဖွဲ့သုံးဖွဲ့ဟာမြန်မာစစ်ကောင်စီနဲ့ထိတိုက်တိုက်ပွဲကြီးမျိုးတွေမရှိပေမဲ့လည်းဒီနယူးတော်လန်ရေးကိုထောက်ခံကူညီတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တယ်ဆိုပြီးတော့လေလာသူတွေကသတ်မှတ်ယူဆကြပါတယ်ခင်ဗျာ
ထိုင်းဝမ်ရေလက်ကျမ်းမှာအမေရိကန်နဲ့ကနေဒါစစ်သည်မော်တို့ရဲ့ပင်လယ်ပြင်အသွားလာပူကျဆုံးမှုမှုကိုကာကွယ်ရပါမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ကမ္ဘာကာကွယ်ရေးဝန်ကြီးများရဲ့ Shangri-La ဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီး Lee Shang-Fu ကအခုလိုပြောလိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါရေတပ်စစ်သည်မော်တွေဟာထိုင်းဝမ်ရေလက်ကျမ်းမှာစနေနေ့ကပူးသွားလာခဲ့တာဖြစ်ပြီးတရုတ်စစ်သည်မော်ကအမေရိကန်သည်မော်ကို Guide 132ကိုက်အကွာကနေခေါင်းတည်ကျော်သွားခဲ့တာဖြစ်ပါတယ်။ဒါကိုအာဏာများလာတဲ့လောက်ရဖြစ်အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်ကပြောပါတယ်။ထိုင်ဝမ်နဲ့တရုတ်ကိုချားထားတဲ့ထိုင်ဝမ်ရေးလက်ကျမ်းမှာအပြစ်ကင်းကင်းသွာလာနေကြတာတွေအတွက်တရုတ်ကပြဿနာမရှိပါကြောင်းဒါပေမဲ့အဲ့ဒီလိုလွတ်လပ်စွာအပြစ်ကင်းကင်းသွာလာနေကြတာကိုအသုံးချပြီးရေချောင်းသွာလာရေးဗိုလ်ချုပ်စိုးမိုးဖို့စူးစမ်းတာကိုတော့ကာကွယ်ရမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးလီရှန်ဖူကဆိုပါတယ်။တရုတ်ကအနိုင်ကျင့်တဲ့အခါဒါမှမဟုတ်အကြကိုင်တဲ့အခါအမေရိကန်အနေနဲ့နောက်တွန့်သွားမှာမဟုတ်ပဲထိုင်းဝမ်ရေလက်ကျမ်းနဲ့တောင်တရုတ်ပင်လယ်ပြင်မှာဆက်လက်ဖြတ်တန်းပြန်တန်းနေဦးမှာဖြစ်ပါတယ်လို့အမေရိကန်ကာကွယ်ဝန်ကြီးရိုက်တာအော့စတင်ကလည်းအဲ့ဒီရှန်ဂရီလာလုံခြုံရေးစကားပွဲမှာပဲစနေနေ့ကပြောလိုက်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยคลายแลมีเตอร์190กิโลเฮิรตซ์1505โหก็นี่ทุ่มเน้นไปได้บาเลยရှင
်ฟิวอเมริกันตางก็นี่ภิโรตรินานี่มะเนปายตรินี่ก็เสร็จละตันล้วนนี่บาเลยยูเครนမြို့တော်ကီယက်မှာရှိတဲ့လေကြောင်းရံကာကွယ်ရေးအတွက်ထားတဲ့နေရာတွေကိုစစ်ဆေးဖို့အတွက်ယူကရိန်းသမ္မတကအမိန့်ပေးလိုက်ပြီးနောက်စစ်ဆေးတွေ့ရှိချက်တွေအရကီယက်မြို့မှာရှိတဲ့လေကြောင်းရံကာကွယ်ရေးနေရာ1000ကျော်မှာအများစုဟာအသုံးပြုဖို့မသင့်တော်တာဝင်ခွင့်ရမရတာတွေဖြစ်နေတယ်ဆိုပြီးတော့ယူကရိန်းမဟာဗျူဟာကစစ်မှုရေးရာဝန်ကြီးကထုတ်ပြန်ပါတယ်ဒီတွေ့ရှိချက်မဟုတ်အတော်လေးကိုစိတ်မသက်မသာဖြစ်ရတယ်လို့လည်းသူက Telegram စာမျက်နှာမှာရေးပါတယ်နားနေရာပေါင်း1098ခုကိုစစ်ဆေးကြည့်တဲ့အခါမှာ359ခုကအသုံးပြုလို့မရတယ်လို့ပဲနောက်ထပ်122ခုကပိတ်ပင်ထားတယ်လို့ဆိုပါတယ်။998ခုပဲအသုံးပြုနိုင်တာတွေ့ရတယ်လို့ကက်ရှမင်ရှင်းကရေးပါတယ်။ရုရှားလေကြောင်းတိုက်ခိုက်မှုတွင်ပိတ်ထားတဲ့ဘုံခုနေရာကိုဝင်ဖို့ကြိုးစားစဉ်အရက်သား3ဦးသေဆုံးခဲ့ရတဲ့နောက်အခုလိုမျိုးယူကရိန်းမှာရှိတဲ့ဒီလေကြောင်းရံကာကွယ်ဘုံခုနေရာတွေကိုစစ်ဆေးဖို့အတွက်တမန်ကနေပြီးတော့အမိန့်ထုတ်ခဲ့တာပါ။ဘုံခုတဲ့နေရာကိုဝင်ဖို့ကြိုးစားရင်းနဲ့တည်ဆုံခဲ့တဲ့ဖြစ်ရပေါ်မှာယူကရိန်းပြည်သူတွေကအတော်လေးဒေါသဖြစ်ခဲ့ကြပြီးတော့သမရဘက်ကအခုလိုမျိုးပြင်းပြင်းထန်ထန်ကိုကင်တွယ်လာတာဖြစ်ပါတယ်။ဒီပေါ်မှာလဲကီယက်မြို့တော်ဝင်တဲ့သမရတို့အတော်လေးကတောက်ကဆဖြစ်ခဲ့ကြပုံရပါတယ်။မြို့တော်ဝင်ကတော့ဒီဖြစ်ရမှာသူ့အနေနဲ့ဒစိတပိုင်းတာဝန်ရှိတယ်ဆိုတာကိုဝန်ခံပေမဲ့အခြားသူတွေအထူးသဖြင့်မြို့တော် KI တွေကိုဥဆောင်နေတဲ့သမရရဲ့လူတွေမှလဲတာဝန်ရှိတယ်ဆိုပြီးတော့ပြစ်တင်ခဲ့ပါတယ်။နိုင်ငံအဝမှာရှိတဲ့ဘုံခုပူတတ်မှတ်ထားတဲ့နေရာတွေကိုဆက်ပြီးတော့စစ်ဆေးသွားမယ်လို့ယူကရိန်းပြည်ထောင်ဝန်ကြီးကလည်းပြောဆိုထားပါတယ်ခင်ဗျာ
။တူရကီသမ္မတတေယစ်အာဒိုဂန်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်တူရကီဆွေဒင်နဲ့ဖင်လန်တို့ဟာလ လာမဲ့တပတ်ကျော်ရက်တွေမှာတွေ့ဆုံကြလိမ့်မယ်လို့နေတို့အတွင်းမှုချုပ်ယွန်စတိုတယ်ဘတ်ကတင်းကြွေနေကပြောပါတယ်အဆိုပါသုံးနိုင်ငံတာဝန်ရှိသူတွေဟာဂျွန်လ၁၂ရက်အပတ်မှာတွေ့ဆုံကြမှာဖြစ်တယ်လို့ဆိုပေမဲ့ရက်အတိအကျကိုတော့သူကပြောမသွားခဲ့ပါဘူးဖင်လန်နိုင်ငံရဲ့နေတို့ဝင်ခွင့်ကိုမရှာတုန်းကတူရကီကအတည်ပြုပေးခဲ့ပြီးဖြစ်ပေမဲ့ဆွေဒင်နိုင်ငံဝင်ခွင့်ကိုတော့ဟန်ဂေရီလိုပဲဆိုင်းငံ့ထားခဲ့ပါတယ်တူရကီကအကြမ်းဖက်သမားလို့သတ်မှတ်ထားတဲ့စစ်သွေးကြွအုပ်စုအဖွဲ့ဝင်တွေကိုဆွေဒင်နိုင်ငံကလက်ခံထားတယ်လို့တူရကီကဆွဆွဲထားပါတယ်။တူရကီရတမအေးဖြစ်နေတာတွေဖြည့်ရှင်းပေးနိုင်မဲ့ခြေလှမ်းတွေကိုဆွေဒင်နိုင်ငံကလမ်းကဲ့ပြီးဖြစ်ပါတယ်လို့စတိုတန်ဘတ်ကသတင်းတောက်တွေကိုပြောပါတယ်။ဆွေဒင်ကသူ့ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ခဲ့ပြီးအကြမ်းဖက်ဝါဒတံပြားရေးအလုပ်တွေကိုတူရကီနဲ့ပူးပေါင်းလုပ်နိုင်မဲ့ကိစ္စတွေဆောင်ရွက်ခဲ့တာကိုနေတို့အတွင်းမှုချုပ်ကရည်ညွှန်းပြောခဲ့တာပါ။စတိုတန်ဘတ်ကတူရကီရွေးကောက်ပွဲမှာအာဒိုဂန်ပြန်လည်ရွေးကောက်ခပြီးတပတ်အကြာမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။လီသူရေးနီးယားနိုင်ငံမှာဇွန်လလလည်းကျင်းပမယ်နေတိုးထိပ်သီးအစည်းအဝေးမတိုင်မီဆွေရင်းဝင်ခွင့်ရနိုင်မလားလို့သတင်းတောက်တွေကမေးတဲ့အခါမှာတော့အချိန်ရှိသေးကြောင်းပဲစတိုတန်ဘတ်ကပြောပါတယ်။နေတိုးကာကွယ်ရေးဝန်ကြီးတွေဟာဇွန်လ15-16ဘရပ်ဆဲလ်မြို့မှာတွေ့ဆုံကြဖို့ရှိပါတယ
်။အချင်းချခံထားရတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်စီနီဗယ်နီအသက်48နှစ်ပြည့်ကြောက်တဲ့တင်းဦးနေနေမှာသူကိုထောက်ခံတဲ့စနားပြသူတချို့ရုရှားနိုင်ငံမော်စကိုမြို့လမ်းတွေပေါ်ကိုထွက်လာခဲ့ကြပါတယ်။အလက်စီနီဗယ်နီဟာလိမ်လည်မှုနဲ့တရားရုံးကိုမထီမဲ့မြင်ပြုမှုဆွဲချက်တွေနဲ့ထောင်ဒဏ်6နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။ရုရှားရာရှိတွေရဲ့အဂတိလက်စားမှုတွေကိုထုတ်ဖော်ပြောဆိုတာတွေနောက်ရုရှားဆူရဆက်ညီစနားပြမှုတွေကြောင့်သူကိုအခုလိုမျိုးဆွဲချက်တင်ခဲ့တာလို့အလက်စီနီဗယ်နီကပြောပါတယ်။သူဟာအစွန်းရောက်မှုဆွဲချက်တွေနဲ့လည်းတရားရင်ဆိုင်နေရပြီးတော့ဒီဆွဲချက်ကသူ့ကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ထောင်ထဲထည့်ထားနိုင်ပါတယ်။ဒီမှုဟာရုရှားသမ္မတပူတင်ရဲ့အထင်ရှားဆုံးရန်သူကိုလူလူနဲ့ခွဲထားဖို့အတွက်ရုရှားဆူရဲ့ကြိုးပမ်းမှုနောက်တစ်ခုဖြစ်တယ်လို့ရုရှားဝေဖန်ရေးသမားတွေကရှုမြင်ပါတယ်။အလက်စီနီဗယ်နီကိုထောက်ခံသူတချို့ကတော့သူ့ရဲ့မွေးနေ့အထင်မှားဖြစ်တဲ့ဆာလန်တချို့ကိုကန်ဆောင်ပြီးတော့ထောင်ထဲယင်းပြီးတော့ဆနာပြကြသလိုပဲတချို့ကတော့ graffiti လမ်းဘေးပိုကြီးတွေဆွဲရင်းနဲ့ဆနာထုတ်ဖော်ခဲ့ကြပါတယ်။ဆနာပြသူတချို့ကိုရုရှားရဲကမြန်မာဆန်ဆန်ပဲဖမ်းဆီးထိန်းသိမ်းလိုက်သလိုပဲမော်စကိုမြို့လယ်မှာဆိုလဲရဲရရှိတွေကိုတိုးမြှင့်ချထားလိုက်ပါတယ်။ရုရှားနိုင်ငံတော်ဘက်မှာတော့ဆနာပြသူလူ45ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ရုရှားနိုင်ငံရေးစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။နောက်ဆုံးကထိပ်တန်းရောက်သတင်းတွေကိုကိုသားညူနဲ့အတူကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးခန်းကိုမလွင့်ထုတ်ပြီးမှသတင်းဆောင်ပါပုတ်ကိုတင်ပြချင်ပါတယ်။ AI ညာယီတုဖြစ်ပေါ်တိုးတက်လာတာကမြန်ဆန်လွတ်လာတဲ့အတွက်လူသားမျိုးနွယ်တရားလုံးပေါ်ထိခိုက်လာလိမ့်မလားလို့ပညာရှင်တွေကစိုးရိမ်လာကြပါတယ်။ဒီအကြောင်းတွေကို AB သတင်းဆောင်ပါအခြေခံပြီးကိုငိမ့်ချန်းအေးကပြောပြထားပါတယ်
။ဟင်တန်ကလွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကဆက်တွေကိုလူအုံနောက်တိုင်းလေ့လာသင်ယူစေတဲ့ညာတုနီးပညာရဲ့ခဏဦးကာလနည်းနည်းတဲ့သင်ယူမှုဆိုင်ရာနဲ့အာယုံကျော်ကွန်ရက်လို့ခေါ်ကြတဲ့ neuronate တစ်ခုနဲ့တစ်ခုချိတ်ဆက်ထားတဲ့ကွန်ရက်လေ့လာမှုရှေ့ဆောင်လုပ်တွေကိုလုပ်ခဲ့သူပါ။ဒါတွေကမျက်မှောက်ခင်မှာတွေ့မြင်နေရတဲ့ဉာဏ်ရည်တုနည်းပညာ AI ရဲ့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်။အခုလပိုင်းတွေထဲမှာတော့ AI နည်းပညာကဏ္ဍမှာအသက်စမ်းသစ်တွေ့ထင်မှုတွေကအရှိန်မြင့်လာခဲ့ပါတယ်။ Microsoft ရဲ့ထောက်ပံ့ပေးမှုနဲ့ San Francisco အခြေစိုက် Open AI ကုမ္ပဏီကဉာဏ်ရည်တုနည်းပညာ ChatGPT နောက်ဆုံး version GPT-4 ကိုမလကထုတ်ပြခဲ့ပါတယ်။ Google ကလည်းအလားတူစကားပြောဆိုဆက်သွယ်နိုင်တဲ့ Bot လို့ခေါ်တဲ့ Chatbot တွေတီထွင်တာအပါအဝင်တခြားထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကလည်းဒီ AI နည်းပညာကဏ္ဍမှာပြန်ဆိုင်ရင်းနှီးမြှုပ်နှံလာကြပါတယ်။ဒါပေမဲ့ဒီ AI Chatbot တွေရဲ့အနေနဲ့ချို့ချောင်းကို AI ဖခင်ကြီးဟင်တန်က BBC သတင်းဌာနနဲ့အင်တာဗျူးမှာသတိပေးသွားခဲ့ပါတယ်။ဒီနည်းပညာတွေကအတော်လေးကြောက်စရာကောင်းတယ်လို့သူကဆိုပါတယ် AI chatbot တွေကအခုအချိန်မှာလူသားထက်ညံမမီဘူးဆိုပေမဲ့မကြခင်မှာဖြစ်ကောင်းဖြစ်လာနိုင်လိမ့်မယ်လို့သူကပြောပါတယ် Massachusetts နည်းပညာတက္ကသိုလ် review magazine နဲ့ interview မှာလည်းဟင်တန်ကရေကောက်ပွဲတွေကိုခြေလှယ်တာမျိုးဒါမှမဟုတ်အကြမ်းဖက်မှုကိုလှုပ်ဆော်တာလို့လူအဖွဲ့အစည်းပေါ်ထိခိုက်စေနိုင်တဲ့မကောင်းတဲ့ရွယ်ချက်နဲ့အသုံးပြုသူတွေရဲ့အန္တရာယ်ကိုထောက်ပြခဲ့ပါတယ်အသက်85နှစ်ရှိပြီဖြစ်တဲ့ဟင်တန်ကနည်းပညာကုမ္ပဏီကြီးအတွက်အလုံးမလုံးတော့တဲ့သူတယောက်အနေနဲ့ဖြစ်နိုင်ခြေရှိတဲ့အန္တရာယ်တွေအကြောင်းကိုပွင့်ပွင့်လင်းလင်းပြောလို့ရအောင်သူက Google ကနေအနားယူခဲ့တာလို့ဆိုပါတယ်ဒါပေမဲ့သူထွက်ခွာကြောင်းကြေညာပြီးကြတဲ့ကဟင်တန်က AI နည်းပညာနဲ့ပတ်သက်ပြီး Google ကအလွန်တာဝန်သိသိနဲ့လှုပ်ဆောင်နေတယ်လို့ဒီဇိုင်းမမတ်ပြောဆိုခဲ့ပါတယ် Google နဲ့ပတ်သက်ပြီးအကောင်းပြောစရာတွေအများကြီးရှိတယ်လို့လည်းဟင်တန်ကဆိုပြီးဒီလိုမှတ်ချက်စကားတွေကိုသူ Google မှာမရှိတော့တဲ့အချိန်ပြောမှပိုးယုံနိုင်စရာရှိမယ်လို့ဆိုပါတယ် AI နဲ့ပတ်သက်ပြီးအများစုဆွေးနွေးညှဉ်းခုံကြတာကတော့အဓိကအနေတွေကအနာဂတ်မှာကျုံးလာမလားဒါမှမဟုတ်လက်ရှိပြစ်ဆုံးပံမာလားဆိုတာပါတစ်ဖက်မှာလူသားဉာဏ်ရည်ကိုအစားထိုးတဲ့ကွန်ပျူတာတွေကြောင့်လူသားရဲ့ဖြစ်တည်မှုပေါ်ချိမ့်ချောက်တဲ့အထိအန္တရာယ်ရှိတယ်လို့ယူဆထားကြတာတွေလည်းရှိပါတယ်တခြားတစ်ဖက်မှာလည်းစီးပွားရေးလုပ်ငန်းတွေနဲ့အစိုးရအဖွဲ့အစည်းတွေမှာကြေကြေပြတ်ပြတ်အသုံးပြုနေပြီဖြစ်တဲ့အလိုလျောက်နည်းပညာစနစ်အပေါ်တက်ရောက်တဲ့လက်တွေ့ကမ္ဘာမှာကြုံရနိုင်တဲ့အန္တရာယ်နဲ့ပတ်သက်တဲ့စိုးရိမ်မှုတွေပါ UK အခြေစိုက် data သိပ္ပံနဲ့ဉာဏ်တူနည်းပညာဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ Alan Turing Institute ကပမောက်က Mike Woolrich ကတော့လက်တွေ့ဖြစ်လာနိုင်တဲ့အန္တရာယ်တွေအကြောင်းအခုလိုရှင်းပြပါရစေ
You can imagine a teenager who just for a bit of
fun. ဆရာတို့တယောက်ကအပျော်သဘောနဲ့ program တစ်ခုရေးဆွဲပြီးအစိုးရရဲ့အရေးကြီးတဲ့ဌာနတချို့ကိုတိုက်ခိုက်တာ။ဝန်ဆောင်မှုတချို့ကို cyber တိုက်ခိုက်တာမျိုးလုပ်တာကိုစိတ်ကူးကြည့်လိုက်ပါ။အဲ့ဒါကကဘာကြီးပြတ်သွားမယ်လို့မဆိုလိုပါဘူး။ဒါပေမဲ့လက်တွေ့အလုပ်တွေကိုထိခိုက်သွားနိုင်ပါလ
ေ AI သုတေသူတွေကအရင်ကတည်းက AI စနစ်တွေထဲမှာလူမျိုးရေးကြားမနဲ့အခြားပက်လိုက်မှုပုံစံတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုထောက်ပြခဲ့ကြတာပါလန်ဒန်သိပ္ပံပြတဲ့က Glenn Morgan ကတော့လူတွေက AI ကိုဘလို့အသုံးပြုမလဲဆိုတာကပိုးစိုးရိမ်စရာကောင်းတယ်လို့ပြောပါတယ်
They're more worried about the ways in which AI is going to be used.
ဆိုလိုချင်တာကတော့ဒီ AI ကမှားယွင်းတဲ့နည်းထိခိုက်စေတဲ့နည်းနဲ့အသုံးပြုနိုင်တဲ့လက်နက်ကိရိယာတစ်ခုပါပဲ။ပြီးတော့ဒါကမှတကယ်ကိုစိုးရိမ်စရာလို့ကျွန်တော်ထင်တယ်။ဒါပေမဲ့ AI ကဒါမှမဟုတ်ဆက်ရုပ်တွေကပြန်ပုံကန်ပြီးလူသားမျိုးနွယ်ကိုဖြုတ်ချတော့မယ်ဆိုတော့သိပ္ပံစိတ်ကူးရင်ဇလန်းတွေမှာပါတတ်တယ်လို့မျိုးတော့စိုးရိမ်စရာတိတ်မရှိပါဘူး
။ဟင်တန်ဟာ2019ခုနှစ်မှာထူရင်စုရရှိတဲ့ AI ရှေ့ဆောင်3ဦးနဲ့ကတူဖြစ်ပြီးဒီစုဟာနည်းပညာနယ်ပယ်ရဲ့ novel suit လို့လူသိများတဲ့ဂုဏ်ယူစရာတစ်ခုဖြစ်ပါတယ်။အခြားစုရရှိသူတို့ဖြစ်တဲ့ကနေဒါနိုင်ငံသားကွန်ပျူတာသိပ္ပံပညာရှင်ယောရှူဝါဘန်ဂျိုနဲ့ပြင်သစ်ကွန်ပျူတာသိပ္ပံပညာရှင်ယန်လူကန်တို့ကလည်း AI ရဲ့အနာဂတ်နဲ့ပတ်သက်ပြီးစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုခဲ့ပူးကြပါတယ
်။ AI ရဲ့စိုးရိမ်စရာကောင်းမွန်တွေကိုကိုငင်းညာအေးကတင်ပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတက်ဆက်ချင်ပါတယ်။တရုတ်ရဲ့ဂျောင်းဝင်ညီနိုင်မှုကြောင့်ရှမ်းပြည်နယ်မိုင်လာမှာစစ်ကောင်စီနဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ကြားနှစ်ရက်ကြာဆွေးနွေးပွဲကဗာရက်လက်မှတ်မရရှိပဲတောက်ကြတွေကပြီးဆုံးခဲ့ပါတယ်။တရုတ်ကစစ်ကောင်စီပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးမှာသူ့အကျိုးစီးပွားကိုရှေ့တန်းတင်မယ်ဆိုရင်မြန်မာပြည်တွင်းပြည်ပတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုတွေပိုပြီးကြီးမားလာနိုင်ကြောင်းတရုတ်မြန်မာဆက်ဆံရေးလေလာတုံ့တက်သူဦးသန်းစွန့်နိုင်က VOA ကိုပြောပါတယ်။မြန်မာရေးမှာတရုတ်ရဲ့ဩဇာလွှမ်းမှုနိုင်မှုခြေနေနဲ့ပတ်သက်လို့ဦးသန်းစိုးနိုင်ကိုမိုက်အင်ဂျင်နီယာက Zoom ကနေဆက်သွယ်မေးမြန်းထားပါတယ
်အခုဒီမြောက်ပိုင်းတိုင်းသားလက်နက်ကိုင်၃ဘွဲ့ပေါ့နော်ဒီညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကြားမှာဒီဆက်ဆက်ဆွေးနွေးစကားပြောဖို့ကိုတရုတ်ကနေပြီးတော့ဂျာဝင်ညှိနှိုင်းခဲ့တယ်လို့ကျမတို့သိရပါတယ်တရုတ်ကဘာကြောင့်ဟိုဂျာဝင်ညှိနှိုင်းတယ်လို့ဥတန်းဆိုနိုင်မြင်လဲရှင
်တရုတ်ကအခုလိုဂျာဝင်ပြီးတော့ညဉ့်ညံကြီးပွဲစားလုပ်နေတာတစ်ချက်ကတော့သူဟာနိုင်ငံတကာမှာညဉ့်ညံကြီးအကျိုးဆောင်ကြီးဖြစ်သူကပုံဖော်ခြင်းနဲ့အတွေ့သူဟာအဲ့ဒီအမည်နာမကိုယူထားတာပါနောက်အဲ့ဒီလိုကိစ္စမျိုးတွေလည်းပြည်တွင်းမှာအထူးသဖြင့်မကြခင်ကရခိုင်မှာဆိုလို့ရှိရင်ကျွန်တော်တို့ဘင်္ဂါလီဒုက္ခသည်တွေပြန်ပူရေးကိစ္စကိုဟိုသူကဥဆောင်ဥရွက်တွေလုပ်နေတဲ့အနေအထားတွေရှိပါတယ်ဆိုလိုတာကတော့သူကငြိမ်းချမ်းရေးကိုလိုလားတဲ့အင်အားစုဆိုတာကိုနိုင်ငံတကာကိုပုံဖော်ခြင်းလို့အဲ့ဒါလုပ်တာပါဒါပေမဲ့တရုတ်ရဲ့အရင်းခံရည်ရွယ်ချက်ကတော့ဗမာပြည်မှာရှိနေတဲ့တရုတ်ကျိုးစည်းဝါနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အနောက်တိုင်းနိုင်ငံတွေဒီမိုကရေစီအင်အားစုတွေပါဝင်မလာဘူးအဲ့ဒါတွေကိုတန်းနိုင်သလောက်ဟန်တာဖို့သူရည်ရွယ်ပြီးတော့လုပ်တာပါအ
ဲ့တော့ဒီတရုတ်ကနေပြီးတော့အခုလိုမျိုးပေါ့နော်ဆွေးနွေးပွဲတွေဖြစ်လာအောင်ပေါ့နော်အထူးသဖြင့်ဒါအရင်ထဲကသဘောထားတင်းမာတဲ့ဒီအုပ်စုတွေကြားမှာဟိုဆွေးနွေးပွဲတွေဖြစ်လာအောင်တရုတ်ကဂျာဝင်လုပ်ပေးလာတာကရောတစ်ဖက်မှာအရာပေါ့နော်သူတို့ချင်းဆွေးနွေးလာကြတယ်စကားပြောလာကြတယ်အထူးသဖြင့်စစ်ကောင်စီဆိုလို့ရှိရင်လည်းအဲဗိုလ်ချုပ်ဆောင်မင်းထွန်းတုံ့ပြန်ပြောဆိုကြရရဆိုရင်အခုဆွေးနွေးပွဲတွေဟာတိုးတက်မှုရှိတယ်အပြူသဘောဆောင်နေဆိုတဲ့အနေအထားမျိုးတွေဖြစ်နေတယ်ဆိုတာမျိုးဆိုရင်တိုးတက်တဲ့လက္ခဏာအဖြစ်ကိုမြင်လို့ရလားရှင
်လုံးဝမြင်လို့မရပါဘာဖြစ်လို့လဲဆိုတော့ပမာပြည်သူလူထုတန်း90ကျော်တဲမှာ အခုစစ်ကောင်စီကိုထောက်ခံနေတဲ့အင်အားစုဆိုတာတသန်းနှစ်သန်းနဲ့မကျော်နိုင်ပါဘူးအဲ့လိုအခြေအနေမျိုးမှာနော်နေတန်းနေတန်းပကံမကွဲစေနဲ့ဆိုပြီးတော့ကျွန်တော်တို့အခုပြည်သူလူထုတော်လိုင်းအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်မယ်ကျွန်တော်တို့တိုင်းအနာလက်နက်ကင်ဖွဲ့စည်းတွေကိုစစ်ကောင်စီနဲ့ဆက်ဆက်ပြီးတယ်ဆိုတာပြည်သူလူထုကိုနော်ကျွန်တော်တို့ရောက်ထဲတွန်းပို့တယ်အဲကိစ္စအခုဆိုလို့ရှိရင်နှွေဦးတော်လန်ရေးကပြန်လည်ထိုးစစ်တည်စတော့မယ်လို့ညင်ညာထားတဲ့အချိန်မှာအာဒီလိုသဘောထားနဲ့ဒီလိုဆက်ဆက်ပေးတာတွေဟာပြည်သူတော်လန်ရေးကိုနောက်ဆုံးအောင်ဆုံးရှုံးအောင်အချိန်ရှည်ကြာသွားအောင်လုပ်ပေးတာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ကတော့နာကြီးမုန်းတီးမှုရှိမှာမလွယ်ပဲလို့ကျွန်တော်ကတော့ယုံကြည်ပါလိမ့်ခင်
ဥတန်းဆိုးနိုင်ရဲ့တုံသက်ချက်အရဆိုရင်တရုတ်ရဲ့ဩဇာကအခုလက်ရှိစစ်ကောင်စီပေါ်မှာသူတို့ရဲ့လွှမ်းမိုးမှုပေါ့နော်သူတို့ဘက်ကဒီချိကပ်ပုံသူတို့အရင်စစ်ဆိုးရရင်နဲ့ရှင်လို့ရှင်ရောလက်ရှိစစ်ကောင်စီပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောင်ဘယ်လိုအခြေအနေရှိလဲရှင
်အဲ့ဒါတော့ခြုံငုံပြောရလို့ရှင်တော့ဗမာပြည်မှာအာဏာရလာတဲ့အစိုးရမှန်သမျှကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီမလွဲမရှောင်သာစွာတရုတ်ရဲ့နော်ကျွန်တော်တို့ဖိအားပေးမှုတွေကိုကျွန်တော်တို့လက်ရောရတာကြီးပါပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နယ်နိမိတ်ပေါင်းကျွန်တော်မိုင်ထောင်တဝါလောက်ရှိတယ်ဆက်ဆက်နေတဲ့တိုင်းပြည်ကြီးဖြစ်တဲ့အခါကျတော့အင်အားလည်းရှိတော့ဘယ်ဆိုမှညင်းလို့မရဘူး။ဒေါအောင်ဆန်းစုကြည်ဆိုတာလက်ထက်ကလည်းကျွန်တော်တို့စာချုပ်ဖွံ့ဖြိုးရေးစာချုပ်19ခုချုပ်ခဲ့တဲ့အစဉ်လာရှိပါတယ်။အဲ့တော့ရေဘူကပြောရလို့ရှင်တော့ဘသူမှတိတ်ပြီးတော့မလွန်ဆန်းနိုင်ဘူးပေါ့ဗျာ။ဒါပေမဲ့အခုကျွန်တော်တို့စစ်ကောင်စီနဲ့ကျွန်တော်တို့ NUG PDF တွေပြည်သူတွေရဲ့တိုက်ပွဲအခုပြင်းထန်လာတဲ့အချိန်မှာတော့နော်ဟိုတဘောရကပို့ပြီးတော့ဟိုရှင်းလင်းပြတ်သားလာတာအဲ့ဒီအနေထားဟာအခုအစ်စ်ချိုးပြောင်းတော့ပါတယ်ဘာလို့ပြောင်းတာလဲဆိုတော့အမေရိကန်က NDAA ကျွန်တော်တို့ဟိုစာချုပ်တွေရဗမာပြည်ကဒီမိုကရေစီအင်အားစုတွေကိုကျွန်တော်တို့လက်နဲ့မဟုတ်တဲ့အဲငွေကြေးအကူအညီတွေထောက်ပံ့မယ်ဆိုတဲ့ကိစ္စရယ်နောက်ပြီးတော့ NUG အစိုးရအဖွဲ့ယုံဝါရှင်တန်မှာခွင့်လွှတ်ခွင့်ပေးပြီဆိုတဲ့အခါမှာတရုတ်အနေနဲ့အရင်တုန်းကဆက်ဆံရေးတွေကိုတောင်းပြန်တမ်းပလိုက်ပါအရင်တုန်းကဗမာပြည်ကိုလွှတ်နေတဲ့နော်စွန်ကောရှန်တို့ဟိုဖျက်ရှားလိုက်တယ်အဝန်ကြီးကတော့ယာရုတိုးသွားတာပေါ့ဗျာနော်ဒါကလည်းမဖေပလိုက်တဲ့နိတနီရောအခုနိုင်ငံသားရေးဝန်ကြီးသစ်တွေဟေးနောက်ပြီးတော့အခုကအာကျွန်တော်တို့တရုတ်ရဲ့တန်တမာလည်းအသိခံလိုက်အဲ့ဒါတဲ့ပို့ပြီးတော့ဆိုးဝါးလာတဲ့နော်တရုတ်ရဲ့စွဲဖွဲ့မှုကတော့ဘာလဲဆိုတော့အခုကယူနန်တရုတ်ပြည်ဘူအစိုးရတယ်မဟုတ်ယူနန်ပြည်နယ်ကကျွန်တော်တို့ခေါင်းဆောင်နေပါကျွန်တော်တို့တိုက်ရိုက်ကျွန်တော်တို့ပါဝင်ပတ်သက်လာအခုညီနောင်သုံးပေါ်ဒီမဟာမိတ်အဖွဲ့နဲ့ဆွေးနွေးပွဲမှာတော့ယူနန်ပြည်စဲကိုယ်စားလှယ်ကဝင်လာပြီးတော့ဝင်ထိုင်နေဆိုတာဘာတိပဲနော်အဲ့ဒါဟာတခုကတော့ဒီကျွန်တော်တို့ဒီငင်းညာရေးမလုပ်လောက်အောင်ဖိအားပေးတဲ့သဘောမှာအခုလက်တွေ့ဆက်ဆံနေရတဲ့ယူနန်ပြည်နယ်ကအရာရှိတွေဒီဆင့်ပြီးတော့ဗမာပြည်ရဲ့အရေးမှာဆွတ်ဖက်လာတာကိုကျွန်တော်တွေ့ရပါတယ
်အဲ့တော့ဒီ NUG ဘက်ကရောပေါ့နော်သူတို့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဒီတရုတ်ကိုသူတို့ဆက်ဆံရေးအပိုင်းမှာအရင်ကတည်းကသူတို့ကဒါ NLD ပါတီကြီးရဲ့ဒီအမတ်တွေလည်းဖြစ်တဲ့အခါကျတော့အဲဒီအရင်တည်းကဒီ NLD ပါတီအစိုးရလက်ထက်ခဲကတရုတ်နဲ့ဆက်ဆံရေးရှိခဲ့တယ်အခုသူတို့ဒီပြည်ပရောက်တာဖြစ်ဖြစ်နေဆက်ဒီမှာပဲဖြစ်ဖြစ်ပေါ့နော်ရှိနေတဲ့အချိန်မှာလည်းဒီပါတီချင်းတရုတ်ကွန်မြူနတီပါတီနဲ့လည်းဆက်သွယ်တစုံတရာပေါ့နော်အတိုင်းတာဒီအဆက်သွယ်ကြီးရှိတယ်ဆိုတဲ့အနေထားဆိုတော့အဲ့ဒါမျိုးလည်းရှိတယ်ဆိုပြီးတော့ဒီ NUG တို့ CRPP တို့ဘက်ကလည်းထုတ်ဖော်ပြောဆိုထားရရှိရောအဲ့တော့ဒီတရုတ်ကဒီ NUG တို့နဲ့ဆက်ဆံရေးပိုင်းပေါ့နော်တရုတ်နဲ့ NUG ဆက်ဆံရေးပိုင်းမှာဘယ်လိုသုံးသပ်လဲရှင
် NUG ရဲ့ကျုပ်ပြည်ပေါ်သဘောထားကအတော်လေးမှန်ကန်ကောင်းမွန်ပါတယ်တရုတ်ပြည်ပါတီကျွန်တော်ကွန်ကရစ်မှာရောတရုတ်ပြည်ရဲ့ကြီးကျယ်တဲ့ကျွန်တော်တို့ပ ွဲလန်းနေကျင်းပတဲ့အခါတိုင်း NUG အစိုးရအနေနဲ့နော်တဝန်ဝလာတွေပြပို့ခဲ့ပါတယ်။နောက်အနေဆုံးအဖြစ်ဗမာပြည်မှာရှိနေတရုတ်တန်ရုံကိုလည်းအခြေအနေတွေနဲ့ပတ်သက်ပြီးတော့တို့ညီနိုင်တိုင်ပင်ဝင်ရဖို့အတွက်အချိန်ချင်းတောင်းဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကအဲလို NUG ဘက်ကနေပြီးတော့ဒီတဝန်လွှားတွေနော်ကျွန်တော်တို့ကြီးကျူးဂုံပြူလွှားတွေရရှိကြောင်းတခွန်းတပါရမှမပြောခဲ့ဘူးပေါ့။စာတကြောင်းတောင်ပြန်လာခဲ့တဲ့အနေထားမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ NUG ဆိုတာဟာဒီအမေရိကန်နဲ့အနောက်အုပ်စုကနေပြီးတော့ဟိုအားပေးနေတဲ့အင်အားစုဖြစ်တယ်။ဒီအင်အားစုနဲ့ဘာမှဆက်ဆံစရာမလိုဘူးဆိုတော့ပြုတ်ရဲ့သဘောထားကြောင့်ဘာမှမှပြုံးပြန်ဘူးဟိုမပြုတ်ပါဘူး။အခြားတစ်ဖက်ကဘာရှိနေလဲအခြားတစ်ဖက်ကပြုတ်ပြည်သဘောထားကပြည်တွင်းမှာဘာတွေဖြစ်ပြီးတော့ဘယ်သူကအကျန်းနေကျန်းဖက်နေပြုတ်ဗမာပြည်သူလူထုရဲ့သဘောထားကဘာဖြစ်တယ်လဲဆိုတာကိုပြုတ်ရဲ့တိုင်းပြည်တိုင်းမှာကျင့်သုံးနေတဲ့နိုင်ငံတကာမူဝါဒမှာသူကတိုင်းပြည်မှာအုပ်စိုးနေတဲ့အစိုးရနဲ့ပဲသူကဆက်သွယ်ဖို့သဘောထားရှိအဲ့တော့ဒီတိုင်း NLD ကိုအခြေကာလတစ်ခုကနေပြီးတော့နော် NLD ကိုမဖျက်သိမ်းဖို့လို့နော်ဒီ2008ဖွဲ့စည်းပုံကိုအတိမတ်ပြုလို့တို့ဘာလို့ဒီသူကပြောနေကြတာကတကယ်ကဒီမာပြီမှာဘသူကတရားဝင်ဟုတ်ဆိုးနေတယ်လဲဆိုတော့သူ့အမြင်ပေါ်ကနေပြီးတော့သူကဆုံးဖြတ်တာဖြစ်ပါတယ်ပြည်သူလူထုရဲ့မျက်နှာနဲ့ပြည်သူလူထုရဲ့သဘောထားကိုထက်သွင်းစဉ်းစားတာမဟုတ်ပါဘူးဟုတ်ဆိုးနေတဲ့အစိုးရနဲ့ဆက်သွယ်လို့ရရင်ပြီးရောဆိုတာဟာတရုတ်ရဲ့နိုင်ငံရေးနိုင်ငံတကာနိုင်ငံကြီးဆိုင်ရာသဘောထားမူဝါဒအဲ့တော့သူအကျိုးစီးပွားအတွက်ခွင့်ပြုတဲ့အစိုးရဆိုရင်ကောင်းတယ် NUG ကဘလောက်ပဲဒီဖြောင့်မတ်မှန်ကန်တဲ့သဘောထားနဲ့ချင့်ကချင့်ကတရုတ်ကလက်ခံမှာမဟုတ်ပါဘူ
းဒီတရုတ်နဲ့ပတ်သက်လို့ဟိုမြန်မာပြည်သူတွေရဲ့သဘောထားမှာလည်းတက်ရှိမကြသေးခင်ကဒီတရုတ်နိုင်ငံသားဝန်ကြီးအစ်စ်ကမြန်မာနိုင်ငံကိုလာပြီးတော့ဒီစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံသွားတဲ့ကိစ္စတွေမှာဆိုလို့ရှိရင်ဒီစကိုင်းတိုင်းကပြည်သူတွေကထုတ်ဖို့ဆန္ဒပြတာတွေပေါ့နော်သူတို့ဒီတရုတ်ကိုစန့်ကျင်တဲ့ဒီဆန္ဒပြပွဲတွေကိုလည်းသူတို့လုပ်ကြတဲ့ခါကျတော့အခုလိုမျိုးတရုတ်ရဲ့ရည်တည်ခြင်းနဲ့ပတ်သက်ပြီးမြန်မာပြည်သူတွေကမကြိုက်ဘူးမလိုလားဘူးဆိုတဲ့အပေါ်မှာသူတို့အဲ့ဒီအပေါ်မှာတရုတ်နိုင်ငံကထည့်မတွက်ဘူးလားဒါမှမဟုတ်ရေရှိတီအိမ်နီးချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာဘလို့အကျိုးသက်ရောက်မှုတွေဖြစ်လာမှာလဲရှင်
ကျုပ်မြန်မာဆက်ဆံရေးတမိုင်းကြောင်းမှာပြည်သူလူထုကကျေနပ်လောက်တဲ့တရုတ်ရဲ့အကူအညီဆိုတာကျွန်တော်တို့မကြဘူးတလို့မရှိဘူးတလို့ပါဒီနေ့ကာလမှာကျွန်တော်တို့ဒီပြည်သူတရားလုံးကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆရာနာရှင်စနစ်မြေမြုပ်သိမ့်ကျူပြည်ရေးဆိုတဲ့ဒီကြွေးကြော်တန်ကိုတန်းနဲ့ချီတဲ့ပြည်သူတွေကနေပြီးတော့ဒီဆုံးရတယ်ဖန်တီးထောင်ကြခံရတယ်ပန်းတီထောင်ချခံရတယ်ဆိုတော့နော်ကိစ္စတွေရှိလာတဲ့ရှိနေတဲ့အပေါ်မှာဘယ်လိုမှဒီစစ်ကောင်စီကိုအိမ်မပြူဆက်ဆံနေတဲ့အစိုးရတရားပေါ်ပြည်သူလူထုအနေနဲ့ဘယ်လိုမှကျွန်တော်တို့လက်မခံနိုင်ပါဘူးကြိုက်လည်းမကြိုက်ပါဘူးဒါကြောင့်မို့ဒီလိုအနေထားတွေအချိုးကွေ့ပြုတ်ပြီးကပေါ်ပြလာတာနဲ့ပြန်နေဟိုစစ်ကောင်စီနဲ့ဒီခေါင်းဆောင်တွေတွေ့ဆုံရမှုတွေအပြီးမှာလေဘရောင်းတောင်လူတို့ကနေပြီးတော့တုံ့ပြန်ဆန္ဒပြမှုရှိတယ်အခုဒီကျွန်တော်တို့စကိုင်းတိုင်းကနေပြီးတော့ဖြတ်ကျော်သွားနေတယ်ပြုတ်ရေနံပိုက်လိုင်းကိုစောင့်နေတယ်စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကိုနှစ်ကြိမ်တိုင်တိုက်ခိုက်တာရှိလာပါတယ်ဒါဟာပြည်သူလူထုရဲ့သဘောဆန္ဒကိုကြောက်ခိုင်းပြီးတော့အာဏာရထားတဲ့အစိုးရပြမပြူတယ်တရုတ်ရဲ့ဆက်ဆံရေးကိုကျွန်တော်တို့ဗမာပြည်သူလူထုကတုံ့ပြန်ဖော်ပြလိုက်တာပါအခုဒီအခြေအနေတွေတိုးပွားလာတာနဲ့မြအဲ့ဒီလိုပြုံးစန့်ကျင်တဲ့လှုပ်ရှားမှုပေါ်ပေါက်လို့ပြင်းနေတာဒါလေးအခြေအနေဗမာပြည်နိုင်ငံတကာမှာပါရှိတာနိုင်တဲ့ကျွန်တော်တို့အနေထားတွေကိုကျွန်တော်တို့တွေ့မြင်နေရပါတယ်ခင်
ဥတန်းဆိုးနိုင်အခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကမေးတဲ့မေးခွန်းတွေဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင့်
ဟုတ်ကဲ့ကျွန်တော်လည်းပြောဆိုရှင်းပြကိုရတယ်ကျေးဇူးတင်ပါတယ
်တေဩဇာနဲ့ပတ်သက်ပြီးမန်အင်ဂျင်နိုင်ကမေးမြန်းတင်ပြခဲ့တာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စု Washington CC ကနေ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါဦးမယ်ကမ္ဘာမှာစားနပ်ရိက္ခာမလုံလောက်မှုကိုအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်နဲ့မှာမြန်မာနိုင်ငံပါဝင်နေပါတယ်နိုင်ငံရေးပဋိပက္ခတွေတဘာဝဘေးအန္တရာယ်တွေအပြင်စီးရေးအသုံးစိတ်တိုးမြင့်လာကြောင်းစီးပွားရေးဖွံ့ဖြိုးမှုကိုလည်းပုံပြီးထိခိုက်လာပါတယ်။ကမ္ဘာမြေမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်ကအလိမ္မာနဲ့အတူတင်ဆက်ထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံမှာစားနပ်ရိက္ခာပြတ်လတ်နိုင်တဲ့အန္တရာယ်ကြုံတွေ့နေပြီလား။ဘာကြောင့်ဖြစ်ပေါ်ရပါသလဲဘယ်လိုဖြေရှင်းကြမလဲဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံဟာပြည်တွင်းစစ်တားရှိဖြစ်ပွားနေတဲ့နိုင်ငံမြန်မာနိုင်ငံဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားရနိုင်ငံဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံကမ္ဘာတည်င်းလွတ်လပ်ခွင့်အဆိုးဆုံး10နိုင်ငံထဲမှာပါဝင်တဲ့နိုင်ငံဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံမြန်မာနိုင်ငံဟာ face state လို့ခေါ်တဲ့ကြာရှုံးနိုင်ငံဖြစ်နေပြီလို့ပြောဆိုသုံးနှုန်းနေကြတာတွေရှိပါတယ်အထူးသဖြင့်တော့2021 February 1ရက်စစ်တပ်ကတကြော့ပြန်အာဏာသိမ်းပြီးတဲ့နောက်မှာ Fail State ဆိုတဲ့အသံပိုပြီးကျယ်လောင်လာတာတွေ့ရပါတယ်။နိုင်ငံ내အဝါပဋိပက္ခနဲ့မငြိမ်သက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ပညာရေး၊ကျန်းမာရေး၊စီးပွားရေးအခြေအနေတွေဟာလည်းတိတိတတ်တဆိုးရွားလာတာတွေ့ရပါတယ်။အထူးသဖြင့်စစ်ပွဲတွေ၊တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရတဲ့စစ်ပေးဆောင်ဒုက္ခသည်တွေတန်းနဲ့ရှိတဲ့အထိများပြားလာခဲ့ပါတယ်။ဒီလိုအချိန်မှာမွေးဘူးရကင်းမောက်ဆိုသလိုတဘာဝဘေးအန္တရာယ်ဖြစ်တဲ့အင်အားပြင်းမိုးခါဆိုင်ကလုန်းမုန်တိုင်းဒဏ်ကိုလည်းလောလောဆယ်မှာရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာအဓိကခံစားနေကြရပါတယ်
။ဒါကြောင့်လည်းမြန်မာနိုင်ငံမှာစားနပ်ရိက္ခာပြတ်လည်နိုင်တဲ့အန္တရာယ်ကိုကုလသမဂ္ဂကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်မှာပါ။ဒီအကြောင်းကို VOA ရဲ့မေလ29ရက်သတင်းမှာအခုလိုဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေပိုပြီးဆိုးရွားလာနိုင်တဲ့အကြောင်းကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကသတိပေးထားပါတယ်။ဆူဒန်၊ဟေတီနဲ့ဘကီနာဖာဆိုနဲ့မာလီ၊အာဖဂန်နစ္စတန်၊နိုင်ဂျီးရီးယားစတဲ့အရေးပေါ်အကူအညီလိုအပ်တဲ့အဆိုးရွားဆုံးနိုင်ငံ၉နိုင်ငံနဲ့အတူစားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းထားတာပါ2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့အတိဒုက္ခရောက်နေတဲ့သူတွေအပါအဝင်လူ15သက်2သိန်းစားနပ်ရိက္ခာနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်ပံ့တွေလိုအပ်မဲ့အကြောင်း FAO အရာရှိတွေကပြောဆိုထားပါတယ်2023ခုနှစ်အတွင်းမှာမြန်မာနိုင်ငံကကလေးငယ်နဲ့အမျိုးသမီး2သန်း2သိန်းအတွက်အဟာရဖြည့်ဆည်းပေးနိုင်ရေးစားနပ်ရိက္ခာအကူအညီလိုအပ်မယ်လို့လည်း FAO ရဲ့အစီအခံစာကခန့်မှန်းထားပါတယ
်မေ28ရက်မြန်မာနောက်မှာလဲတောင်ရငားရန်လောက်ကန်ရသည့်ပင်လောင်းစစ်ဆောင်များဆိုတဲ့သတင်းတပုတ်ကိုဖတ်ရပါတယ်။အဲ့ဒီသတင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လောင်းဒေသခံစစ်ဘေးဆောင်တွေဟာ၎င်းတို့ခိုးလုံနေကြတဲ့ကြေးရွာတွေရဲ့မြေလွတ်များကိုငားရန်ကတောင်ရစပားစိုက်ပျိုးပြီးဝိုင်းရေးအတွက်ဖြည့်ဆည်းနေကြရတဲ့အကြောင်းရေးသားထားပါတယ်။ပရိပခတ်ဒေသတွေမှာစစ်တပ်ကကျင့်သုံးနေတဲ့ဖြက်လေးပြက်ဗျူဟာနဲ့မြေလံစနစ်ဟာလည်းစားနပ်ရိက္ခာမလုံလောက်မှုအကျအတဲကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတစ်ခုပါ။လေဆိုင်ချင်းချင်းခံဝန်ထိုးရမယ်လို့မော်တိတ်ဒေသခံများကစစ်တပ်ချင်းကြောက်ဆိုတဲ့သတင်းကိုမေ25ရက်အီယာရီသတင်းမှာတွေ့ရပါတယ်။စကိုင်းတိုင်းအင်းတုံမြို့နယ်မော်တိတ်ဒေသရှိတောင်သူတွေဟာလေယာလုံငန်းများလုတ်ကင်လိုပါကစစ်ကောင်စီတပ်တွေထံမှခံဝန်ထိုးနေရတယ်။အင်းတုံမြို့နယ်ဟာစစ်ရုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ထားတဲ့နယ်မြေဖြစ်တာကြောင့်စစ်ရုပ်ချုပ်ရေးအမိန့်ကိုနာခံပါမယ် PDF တွေနဲ့မပတ်သက်ပါဘူးဆိုတာကိုခံဝန်လက်မှတ်ရေးထိုးရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းသတင်းမှာဖော်ပြထားပါတယ်
Human Rights Watch ရဲ့2023ကမ္ဘာအစည်းအဝေးခန်းစာမှာလဲစားသုံးကုန်ပစ္စည်းများပို့ဆောင်ရေးကွင်းဆက်များပြတ်တောက်ခြင်းကုန်စည်လုံးများတိုးမြင့်လာခြင်းကုန်စည်ရှားပါလာခြင်းနဲ့စိုက်ပျိုးရေးအသက်မွေးဝမ်းကြောင်းလုပ်ငန်းများဆုံးရှုံးရခြင်းတို့ကြောင့်နိုင်ငံတော်စားနပ်ရိက္ခာပြက်လက်မှုပိုမိုတိုးပွားလာပါတယ်အာနာသိမ့်ပြီးနောက်ပိုင်းမြမကျက်ငွေစီအစမတန်ကျဆင်းလာတာကြောင့်လေးရဆုံကထွက်ပြေးလာရသူတွေနဲ့ပဋိပက္ခဒဏ်ခံရတဲ့လူလူသာမကမျိုးပြနဲ့မျိုးပြဝင်းကျင်ဒေသလူလူပါစားနပ်ရိက္ခာအကြက်တဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဖော်ပြထားတာတွေ့ရပါတယ်အားလုံးသိကြတဲ့အတိုင်းမျိုးပြဒေသတွေနဲ့ဆက်မှုစုံတွေမှာလည်းလျှက်စစ်မီပုံမှန်မရတာပြတ်တောက်ချိန်များလို့အိမ်တွင်းမှုလုပ်ငန်းအသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေဟာအပြည့်အဝလက်ပတ်နိုင်ခြင်းမရှိတော့ပါဘူးဆက်မှုဇုံတွေမှာလည်းအလုပ်သမားတွေရှော့ချတာလုပ်ငန်းတွေရပ်ဆိုင်းတာနိုင်ငံခြားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာတာကြောင့်အလုပ်ကိုင်းတွေဆုံးရှုံးအလုပ်လက်မဲ့တွေတိုးပွားလာဝင်ငွေတွေညှော့နှဲလာပြီးစီးပွားရေးပုံမကျတဲလာနေပါတယ
်စစ်ကောင်စီဟာလည်းနိုင်ငံတော်မှာတိုက်ပွဲတွေဖြစ်နေတာကြောင့်စီးပွားရေးဖွံ့ဖြိုးမှုကိုအာရုံမစိုက်နိုင်ဘဲနိုင်ငံဘန်ဒါကိုလည်းစစ်သုံးစေးအတွက်တိုးမြင့်သုံးဆွဲနေတာတွေ့ရပါတယ်ဆီယနာသိမ့်ပြီးချိန်ကစလို့2023 AB လအထိတိုက်ပွဲပေါင်း1954ကြိမ်ဖြစ်ပွားခဲ့ကမြို့နယ်ပေါင်း330အနက်205မြို့နယ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ ISP မြန်မာရဲ့အလေးထားရမည့် data အချက်လက်များအမှတ်45မှာဖော်ပြထားပါတယ်။ဒါ့အပြင် ISP မြန်မာရဲ့မြင်ကွင်းကျင်မှတ်စုများမှာလည်းစစ်ကောင်စီရဲ့စစ်အသုံးစရိတ်3စနီးပါးမြင့်မားလာကြောင်း2023-2024ဘန်ဒါနှစ်မှာစစ်အသုံးစရိတ်ဟာဘတ်ဂျက်ရဲ့28ရာခိုင်နှုန်းသတ်မှတ်ထားကြောင်း2023-2024ဘတ်ဂျက်မှာပညာရေးနဲ့ကျန်းမာရေးနှစ်ခုပေါင်းဘတ်ဂျက်ဟာ15ရာခိုင်နှုန်းသာရှိကြောင်းအာဏာမသိမ်းခင်အရတအစိုးရလက်ထက်စစ်အသုံးစရိတ်10ရာခိုင်နှုန်းနဲ့နှိုင်းယှဉ်ရင်3စနီးပါးမြင့်တက်လာခြင်းဖြစ်တယ်လို့နှိုင်းယှဉ်ဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဟာအာဏာဆက်လက်တည်မြဲရေးနယ်မြေစိုးမိုးထိန်းချုပ်နိုင်ရေးတို့အတွက်စစ်အသုံးစရိတ်တွေကိုတိုးမြင့်သုံးစွဲနေတာတွေ့ရပါတယ်ဒါ့ပြင်နိုင်ငံရေးအကဲခတ်တွေကတော့စစ်ကောင်စီအနေနဲ့တနိုင်ငံလုံးကိုထိန်းချုပ်နိုင်ဖို့ဆိုတာဖြစ်နိုင်ခြင်းမရှိတော့ဘူးလို့သုံးသပ်ကြပါတယ်။စစ်သုံးစရိတ်တွေတိုးမြင့်သုံးဆွဲနေတာဟာပြဿနာရဲ့အဖြေမဟုတ်ပါဘူး။လက်ရှိကြုံတွေ့နေရတဲ့ပဋိပက္ခစစ်ဘေးရှောင်ဒုက္ခတွေပြဿနာတွေအပါအဝင်ဆင်းရဲမွဲတေမှုစားနပ်ရိက္ခာမလုံလောက်မှုမလုံခြုံမှုတွေရဲ့အရင်းခံပြဿနာဟာနိုင်ငံရေးပြဿနာဖြစ်ပါတယ်။အရင်းခံပြဿနာဖြစ်တဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှလက်ရှိရင်ဆိုင်နေရတဲ့အချက်အသေးတွေကလွတ်မြောက်နိုင်မှဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကထောက်ပြကြပါတယ်။နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတာကတော့သက်ဆိုင်ရာ stakeholders တွေနဲ့နိုင်ငံရေးအင်အားစုတွေအပေါ်မှာမူတည်နေတယ်လို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
။ကိုပြည်သိနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့အလဲကိုရောက်လို့လာပါပြီ။ဒီဘက်မှာတော့တရုတ်ဘူဝါဒအကြောင်း ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြအောင်ပ
ါ။မြန်မာအရေးမူဝါဒအထိုင်းသင့်တဲ့အပြိုင်ဖြူဟာမြောက်စီးပွားရေးအစီအမံတွေပြည်ပြန်လာအောင်တရုတ်နိုင်ငံကကြိုးပမ်းလာပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISB မြန်မာကလေ့လာတဲ့အခါဒီအချက်ကိုအထင်ရှားတွေ့ရပါတယ်။တရုတ်နိုင်ငံကမြန်မာအရေးအတွက်အင်းနီချင်းတန်တမန်ရေး Neighborhood Diplomacy ကိုရှေ့တန်းတင်ပြီးမူဝါဒထိုင်သိချထားပါတယ်။တစ်ချိန်တည်းမှာပဲအပီပီဆိုင်ရာကုန်လဲပင်လဲရေးချောင်းကုန်သွယ်ရေးစင်ကြံတဲ့ ILSDC ကိုတည်ဆောက်ဖို့ပြင်ဆင်နေပါတယ်။ဒါကိုအခြေပြုပြီးဗျူဟာမြောက်အစီအမံတွေပြီးပြန်လာအောင်တရုတ်နိုင်ငံကတွန်းအားပေးလှုံ့ဆော်လာခဲ့တာပါ။အထင်ရှားဆုံးတစ်ခုကတော့ယူနန်၊ကျွမ်းရှိနဲ့စီချွမ်ပြည်နယ်တွေကစီးပွားရေးအစီအမံတွေနဲ့မြန်မာနိုင်ငံကိုချိတ်ဆက်ဖို့စစ်ကောင်စီနဲ့တရုတ်နိုင်ငံဘက်ကအရာရှိတွေကြားဆွေးနွေးမှုတွေအကြိမ်ကြိမ်လုပ်ခဲ့တာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းတရုတ်ပြည်နယ်၃ခုကတာဝန်ရှိသူတွေနဲ့စစ်ကောင်စီအကြားထိတွေ့ဆက်ဆံမှု၁၇ချိန်တက်မနေရှိခဲ့ပါတယ်။စီးပွားရေးဈေးနှုန်းစီမံကိန်းနားလည်မှုစာချုပ်လာတဲ့အတွက်တွေ့ကြတာရှိတယ်လို့ခရီးသွားပူးပေါင်းဆောင်ရွက်ရေးအတွက်တွေ့ခဲ့တာလည်းရှိပါတယ်။နယ်စပ်ဖြတ်ကျော်လျှက်စစ်တပ်အားလိုက်စီမံကိန်းအတွက်တွေ့ကြတာလည်းပါဝင်ပါတယ်။ဒါအပြင်ဂ ချင်းရွှေဟော်နဲ့လင်းချမ်းညူကြားမှာယထာလန်ဖောက်ဖို့နဲ့နဇက်ကုံသွေးရေးအဆင့်မြင့်ဖို့လည်းလှုပ်လာပါတယ်။တရုတ်မြန်မာအိန္ဒိယသမုဒ္ဒရာကုံသွေးရေးလမ်းကြောင်းတစ်ကနေကုံသွေးရေးလှုပ်ဖို့ကိုလည်းနှစ်ဖက်အကြားဆွေးနွေးခဲ့ပါတယ်။ဒီအတွက်ရှမ်းနဲ့ကချင်မှာကုံသွေးရေးလမ်းကြောင်းတွေအခြေခံအဆောက်အအုံတွေအဆင့်မြင့်တင်ဖို့လည်းကြိုးပမ်းနေပါတယ်။တရုတ်ပြည်နယ်3ခုနဲ့စစ်ကောင်စီရဲ့ကြားပူးပေါင်းဆောင်ရွက်ရေးကြိုးပမ်းချက်တွေဟာကုန်သွယ်ရေးစင်ကြံ ILSTC နဲ့စီးပွားရေးစင်ကြံ CMEC ကိုပေါင်းဆက်ဖော်ဆောင်မှုလှုပ်ဆောင်တဲ့ခြေလှမ်းတစ်ခုပါပဲ။ကုန်သွယ်ရေးစင်ကြံ ILSTC ဟာတရုတ်နောက်ပိုင်းဒေသနဲ့အာဆီယံအကြားချိတ်ဆက်မဲ့လက်ဆောင်သေးယူပို့ဆောင်ရေးစင်ကြံတစ်ခုဖြစ်ပါတယ်။ဒီစင်ကြံတရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ပင်လယ်ရေကြောင်းလမ်းတစ်ခုကိုတော့ပြီးခဲ့တဲ့နှစ်မှာဖွင့်ခဲ့ပြီးပါပြီ။အဲ့ဒီပင်လယ်ရေကြောင်းလမ်းဟာတောင်တရုတ်ပင်လယ်ဘေဘူးပင်လယ်ကိုစိတ်ကန်းကနေရန်ကုန်စိတ်ကန်းကိုတိုက်ရိုက်ချိတ်ဆက်ထားပါတယ
်တရုတ်မူဝါဒအကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာပါအခုမြန်မာပြည်ကပေးစာများအလဲကိုရောက်လို့ပါပြီVOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွှာတွေအချံပြုတ်လွှာတွေကိုမအေးတန်တာချောကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။ကျော်စောဆွေသောရရှင်ကVOA ဆိုတာမြန်မာပြည်သူတို့ရဲ့မိတ်ဆွေဟောင်းမိတ်ဆွေကောင်းမဒါလေးခေါနာထောင်ခဲ့ကြရတာဆိုပြီးရေးလာပါတယ်ကျေးဇူးတင်ပါတယ်เนาะဝင်းကြီးဆိုတဲ့တော်ရှင်စာပြန်ရေးလာလို့အခုဖော်ပြပေးခြင်းပါတယ်เนาะဟိုတစ်ဘက်ကသူ့ရဲ့စာတစ်စောင်ဖော်ပြပေးပြီးသွားပါပြီဒီဘက်တော့သူမေးထားတာလေးကတခြားတော်ရှင်တွေလည်းသိခြင်းမဲ့ထင်လို့ဖော်ပြပေးခြင်းပါတယ
် VOA ရေးညကပြန်စာထုတ်လွှင့်ပေးတာကိုယ်တိုင်နားထောင်ကြားလိုက်ရလို့ဝမ်းသာပါတယ်ကျေးဇူးပါကျွန်တော်က VOA ပေးသက်ပါစာရေးတာလဲအဲ့တခေါက်ပထမဆုံးအချိန်ပါရေဒီယိုခေတ်ကတည်းကအားတဲ့အချိန်တိုင်းနားထောင်ခဲ့တာအခုအသက်80ကျော်အထိပါပဲအခုမီဒီယာခေတ်မှာသတင်းဌာနတွေပြူပြန်းနေပြီမဲ့အရင်ကတည်းကသတင်းမှန်တွေကိုပဲဥအောင်ထုတ်လွှင့်ပေးတဲ့ VOA မို့ပါအခြားကဏ္ဍတွေကလည်းဗဟုသုတပေးတာကြောင့် VOA ကိုပဲနားဆင်ဖြစ်ပါတယ်တည်တတ်ပါစေအောင်မြင်ပါစေသိကျင်တာက VOA ဝန်ထမ်းဖြစ်အောင်ဘယ်လိုလုပ်ရမလဲဖြစ်ရင်ကောအမေရိကန်နိုင်ငံသားအဖြစ်ခံယူလို့ရလားမြန်မာပြည်ကောပြန်လာလို့ရလားလောက်ချင်လို့မဟုတ်ပါဘူးအသက်လည်းကြီးနေပါပြီအင်္ဂလိပ်စာလည်းမကျွမ်းပါဘူးသိကျင်ရုံမှာဝိုင်းတော်သားအလုံးကြမ်းခံသာလို့မှာပါစေ
ဟုတ်ကဲ့ပါဦးဝင်းကြီးမြန်မာပြည်ကပေးစာများအစီအစဉ်ထုတ်လွှင့်နေခြင်းဒီ Facebook တိုက်ရိုက်ထုတ်လွှင့်မှုအောက်မှာကျေးဇူးတင်ကြောင်းလာရေးလာတာကိုကျွန်မတွေ့လိုက်ရပါတယ်နောက်ဒီ messenger မှာလဲဆာလာထက်ရေးလာလို့ကျေးဇူးတင်ပါတယ်เนาะဒီမှာကျမစိတ်ထဲကခံစားချက်ကိုပြောရမယ်ဆိုတော့ဒီလိုမျိုးစာတွေပြန်လည်ရေးလို့ရတာကိုစိတ်ထဲမှာပြောသလိုလည်းဖြစ်မိပါတယ်ဒီလိုမျိုးခင်မီတိုးတက်လာတဲ့ဆက်သွယ်ရေးတွေကြောင့်သောရရှင်နေနဲ့အပြန်လန်ဓာတ်ရိုက်လို့ကိုဆက်သွယ်လို့ရလာတာပါပြီးခဲ့တဲ့ဘက်တော့ကလည်းကျမဒီရခိုင်ပေးတဲ့စာရေးလာတဲ့သောရရှင်တယောက်ကို messenger ကစာပြန်လိုက်တာဒီမိနစ်ပိုင်းအတွင်းမှာပဲသူလဲစာပြန်ရေးလာလို့ကျမလည်းသူ့ကိုစာပြန်ရေးအပြန်လန်စာရေးလို့ရတာကိုတွေးရပါတယ်เนาะကျမတို့ဒီ American ပြည်အောင်စုနဲ့အာရှဒေသအချင်းကွာဟမှုကြောင့်တော့ရရှင်အများစုနေလိုက်ပါမှာစာပို့လာရင်ကျမတို့စာမပြန်နိုင်ဘူးဖြစ်တာပါမြန်မာနိုင်ငံကညဘက်ပိုင်းကျမတို့လည်းဒီဘက်ကနေပြီးတော့ဒီ Messenger ကိုဝင်နေတဲ့အချိန်ဆိုရင်တော့ရရှင်နေနဲ့အခုလိုမျိုးအပြန်အလှန်စာရေးလို့ရတာတွေ့ရပါတယ်ဒါပေမဲ့တစ်ဖက်ကကြတော့လေဒီ VOU ကိုတစ်သက်လုံးစာရေးလာတဲ့ကိုတင်ဝင်းကြီးတို့ဒီမင်းနိုင်မင်းသားကြီးကိုကြီးမျိုးတန်းနောက်ပြီးတော့လာရှိုးကဆေးစရာကြီးဦးထွန်းသိန်းမြန်မာလေးဒီစမှာကျူကျူလိုက်ဒီလိုမျိုးအမြဲတမ်းစားလိုက်ကနေပြီးတော့စားထည့်နေကြသူတို့ရဲ့စားတွေမရတော့ပါဘူးသူတို့တွေအဆင်ပြေရဲ့လားနေကောင်းကျန်မာရဲ့လားကျမအမြဲတမ်းစဉ်းစားမိပါတယ်အစစအရာရာအဆင်ပြေပါစေလို့လည်းဆုတောင်းမိပါတယ်ရှင်ကဲထားပါတော့ဒါတွေကို အခုဦးဝင်းကြီးမေးထားတဲ့မေးခွန်းဖြစ်ပေးချင်ပါတယ်။ဦးဝင်းကြီးသိချင်တာက VOA ဝန်ထမ်းဖြစ်အောင်ဘယ်လိုလုပ်ရမလဲ။ဆိုတော့ရုပ်သံလွှင့်ဝန်ထမ်းဖြစ်ဖို့ဆိုရင်အနည်းဆုံးသတင်းတော့ဖြစ်ရပါတယ်။ရုပ်သံလွှင့်ပညာရဲ့တက်ကြွထားရင်အကောင်းဆုံးဖြစ်ပါတယ်။အဲ့လိုမျိုးဝန်ထမ်းဖြစ်ရောအမေရိကန်နိုင်ငံသားဖြစ်ခံယူလို့ရလားလို့မေးရမှာတော့အခုနောက်ပိုင်းမှာကအမေရိကန်နိုင်ငံသားတွေကိုဦးစားပေးခန့်ထားတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအစိုးရအလို့အဖွဲ့စီဖြစ်လို့ပါမြန်မာပြည်ရောပြန်လာလို့ရလားဆိုရင်တော့မြန်မာနိုင်ငံကလာခွင့်ပြုရင်လာလို့ရပါတယ်ရှင်။ဟိုးအရင်တော့ကကျမတို့တော်တော်ကြာကြာပြန်လို့မရပဲနဲ့နောက်ဦးသိန်းစိန်ကစပြီးတော့အရသာအစိုးရNLD အစိုးရဒီအရသာအစိုးရပြန်တက်လာတဲ့ခင်မှာကျမတို့ခဏခဏမြန်မာနိုင်ငံကိုနှစ်တိုင်းလိုပဲပြန်ပြီးတော့လာလို့အလုပ်ကိစ္စနဲ့ရောနောက်ပြီးတော့အလဲသဘောမျိုးလာလို့ရပါတယ်။ဒီစစ်အာဏာသိမ်းပြီးတဲ့နောက်မှာတော့ကျမတို့မပြန်ဖြစ်တော့ပါဘူးနော်။ပြည်ဝင်ခွင့်ဗီဇာလျှောက်ထားဖို့လိုအပ်ပါတယ်။အဲ့တော့မြန်မာနိုင်ငံကပြည်ဝင်ခွင့်ဗီဇာအဆင်ပြေပြေရရှိရဲဆိုရင်တော့ပြန်လာလို့အဆင်ပြေမှာပါ။ဦးဝင်းကြီးကလှုပ်ချင်လို့မဟုတ်ပါဘူး။အသက်လည်းအတော်ကြီးနေပါပြီ။တည်ချင်ရုံမှဆိုလို့အန်ကယ်အခုတီးလိုက်ရတာရင်းနေတယ်။ကျင်းနေလောက်ပြီးထင်ပါတယ်နော်။ Tomorrow viewer ကထုတ်လွှင့်ပေးတဲ့သတင်းတွေမှာဒီသတင်းသမားတွေရဲ့အခွင့်အရေးတင်းကျပ်ခံရတာတွေနဲ့ပတ်သက်ပြီးတော့မကြာခဏဖော်ပြလေးရှိပါရဲ့နော်။ဒါနဲ့ပဲပတ်သက်ပြီးရေးလာတဲ့သောရရှင်လို့ထင်ပါတယ်။သူကတော့ကျမတို့အစီအစဉ်တိုက်ရိုက်ထုတ်လွှင့်မှုအောင်မှလာရေးလာတာဖြစ်ပါတယ်။သောရရှင်အောင်တန်းထေပါ
။သတင်းတစ်ခုရဖို့အားထုတ်မှုဟာမလွယ်ကူပါဘူး။ခက်ခဲသလောက်တန်ဖိုးဟာလက်ဆိုင်ပါတယ်။အဲ့သတင်းသိရဖို့ဒီမကရတဲ့သတင်းကိုအကျိုးရှိစွာသုံးရမှာကိုတိယုံနဲ့မကပဲမျှဝေရမှာကတာဝန်သိမှုပါ။သတင်းတစ်ပုဒ်ရဲ့တန်ဖိုးခက်ခဲသလောက်တန်ဖိုးဟာလက်ဆိုင်ပါတယ်။အဲ့သတင်းကိုသိရဖို့ဒီမကတူးစေတနာအပြန်အလှန်လေးစားမှုတွေနဲ့ဖျားအကြိုက်ဖျက်သန်းရမှာဖြစ်ပါကြောင်းစေနာထားရေးသားတုံ့ပြန်ရင်းအလုံးရေလိုအေးလိုပတ်လိုလမ်းနိုင်ကြပါစီဗျာ
ဒီနေ့ကိုနားဆင်တဲ့ပရိသတ်တယောက်အနေနဲ့စာပြန်ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ကိုအောင်တန်းထီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်းလက်ခံရရှိပါရရှင်။ဒီထဲမှာပြီးခဲ့တဲ့တိုင်းသာလန်တကန်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးချင်ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မဲ့ရေးထိုးထားပြီးတော့လက်ရှိစစ်ကောင်စီနဲ့ဆွေးနွေးနေတဲ့တိုင်းသာလန်တကန်အဖွဲ့ EO 9ဖွဲ့ကမြန်မာနိုင်ငံရဲ့အကြက်တဲဖြည့်ရှင်းမှုထိတ်တိအစည်းအဝေးတရက်ကိုတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာမေလ18ရက်နေ့နဲ့18ရက်နေ့နှစ်ရက်ကြာဆွေးနွေးခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်ရေးလာကြတဲ့အထက်မှာသောရရှင်လာယောင်က
ဘယ်လိုမှများမျှတစွာတွေးတောစဉ်းစားပြီးဘူးလို့လဲ။စေုပ်စုကသူတို့ချက်မှတ်ပြီးတဲ့လမ်းကြောင်းတိုင်လှုပ်ဖို့နဲ့အပေါ်စီးကနေအမြင်နေပါရယ်။တိုင်းသားလက်နက်ကင်ဖွဲ့တွေကလည်းတနက်ကင်ပြီးတော့ကုပြိုးစည်းဝါရှာရာကလွယ်ပြီးဘယ်ပြည်သူမျက်နှာမှမထောက်ထားပါဘူး။ပဲမလဲတိုင်းပြည်ကိုစစ်စည်နာကောင်းတဲ့တိုးတက်စီချင်တာပြည်သူကမသိတာမဟုတ်ပါဘူးစာလေးတစ်ချောင်းစကားတစ်ခွန်းလောက်ထိကြရင်တော့မှအသက်နဲ့ဘဝဦးစားကွဲသွားမဲ့ချက်တည်းမရှိတဲ့ဥပဒေဆိုတာကြီးနဲ့ဘယ်ပြည်သူကမှမဟာရေအောင်ရှိတဲ့ရွှေမြမာရဲ့ဘဝပါဗျာ
ဟာတော်ရရှင်လာရောင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆခြင်းနဲ့မှတ်ချက်ပေးလာတာဖြစ်ပါတယ်ဝနာဆိုတဲ့တော်ရရှင်ကတော့
ကျွန်တော်မသိလို့မေးပါရစေ NCA လက်မှတ်ထိုးထားပါတယ်ဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့လက်နက်ကိုင်နေကြတာသူတို့လူမျိုးအတွက်လားသူတို့ကိုကျိုးအတွက်လားအခုစကားစကားတိုင်းရင်းသားတွေနဲ့မြန်မာတနိုင်ငံလုံးကပြည်သူတွေကိုမတရားဖန်ဆီးတပ်ဖြတ်နေတာဒါပေမဲ့သူတို့နဲ့စကားစဘာမှမဖြစ်ဘူးဆိုပြီးနေနေကြတယ်ဒီလိုဆိုလက်နက်ကင်တာသူတို့ကိုကျိုးအတွက်ပဲလို့ကျွန်တော်ထင်တယ် VOA ဝိုင်းတော်သားအားလုံးကျမ်းမာကြပါစေ
ဒါတော့ချင်းပိုင်မှာကျင်းပသွားတဲ့ EU အဖွဲ့ခုနှစ်ဖွဲ့ရဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ရေးလာတဲ့အထက်ကအစားနှဆောင်ဖော်ပြပေးလိုက်တာပါနော်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
မြဝပြည်မှာပေးစာများကိုမအေးတန်တဲ့ကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ထိုင်ဝမ်စန်တော့ဖ်ဆိုင်ဆိုင်မှာခြေထောက်ဆရေးချောင်းပါတဲ့ပဇိုမျိုးနွယ်ဝင် iSupport အကောင့်ကြီးတွေနဲ့ Ramen ခောက်ဆွဲတွေကိုရောင်းချနေပါတယ်အမေရိကန်ကမျိုးလေးတစ်မျိုးမှာ2019ခုနှစ်ကတည်ဆုံသွားပြီးမြုပ်နှံထားခဲ့တဲ့ Catholic Christian တီလာရှင်တစ်ပါးရဲ့ရုပ်အလောင်းဟာပြန်ဖော်တဲ့အချိန်မှာမပုတ်မတိုးပဲရှိနေတာကြောင့်လာရောက်ကြည့်ရှုသူတွေနဲ့စီကားနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းတိုင်ပင်မြို့တော်ကစားတောက်ဆိုင်တစ်ဆိုင်မှာခြေထောက်14ချောင်းပါတဲ့အစွန်မျိုးနွယ်ဝင် iSupport အကောင့်ကြီးတွေနဲ့ Ramen ခောက်ဆွဲတွေကိုရောင်းချနေပါတယ်တယ်ရာမြန်ဘွိုင်းဆိုတဲ့ site မှာဒီ iSupport အကောင့်ကြီးတွေနဲ့ခောက်ဆွဲကိုစားပို့ကျင်ကြတဲ့သူတွေရောဓာတ်ပုံရိုက်ပြီးကြွားကျင်ကြတဲ့သူတွေရောလာရောက်တန်းစီစားတောက်နေကြတာပါမေလ22ရက်နေ့ကစတင်မိတ်ဆက်ခဲ့တဲ့ဒီစားစရာအသစ်အစမ်းကိုလူမှုကွန်ရက်ပေါ်မှာကျင်ညာခဲ့ပြီးအလိုချင်ဆုံးအိမ်မက်ထဲကပါဝင်ပစ္စည်းတွေတော့ရခဲ့ပါပြီလို့ကြေညာခဲ့တာပါဒီ iSupport အကောင့်ကြီးတွေကိုပင်လယ်ရင်းနဲ့ထဲကဖမ်းယူရရှိတာဖြစ်ပြီးအယိုးရှင်းဆုံးချက်ပြုတ်နည်းဖြစ်တဲ့ပောင်းပြီးတော့ခောက်ဆွဲကွက်ပေါ်မှာကျင်ပြလိုက်တာပါလို့ခောက်ဆွဲပိုင်ရှင် Mr. Hugh ကပြောပါတယ်။ Ramen ခောက်ဆွဲတပွဲကို Taiwan Dollar 1480 American Dollar နဲ့ဆိုရင်တော့48ဒေါ်လာကျတဲ့မှာဖြစ်ပြီးဒီ iSupport အကောင့်ရဲ့အသားဟာကနန်းနဲ့ကြောက်ပစွန်ကြားကအသားထူးထူးနည်းနည်းဝါးရတဲ့အရသာမျိုးရှိတယ်လို့စားသုံးသူတူကပြောပါတယ်။ဒီကောင်ကြီးတွေကိုပင်လယ်ရေအောက်မီတာ360ကျော်ကနေ930ကျော်မှာတွေ့ရလိမ့်ရှိပြီးတော့ပင်လယ်ရေအောက်ကျမ်းပင်ကငါးကြီးတွေရဲ့ခန္ဓာကိုယ်အချွင်းအကျံတွေကိုစားတောက်နေထိုင်ကြတာပါဒီ iSupport အကောင့်ကြီးတွေကိုဖမ်းဆီးရမိဖို့အတွက်ပင်လယ်ရေအောက်ကိုငါးဖမ်းပိုက်နဲ့တရွတ်ဆွဲရတာကြောင့်ဖဝင်းကျင်ပျက်စီးမဲ့အရေးကိုသုတေသနပညာရှင်တွေကစိုးရိမ်နေကြပြီးလူတွေအရင်တုန်းကစားနေကြအဆစာမဟုတ်တဲ့အတွက်လဲမာဂျူရီလိုတက်ထုတက်တွေနဲ့အစိတ်အောက်တွေပါနေမဲ့အရေးကိုလည်းပညာရှင်တွေကသတိပေးနေကြပါတယ်ရှင
်ဝယ်ယူပြန်တတ်တဲ့လူတွေရဲ့အုံနောက်ကတုံးပြန်ပုံဆက်လက်တွေကိုစုဆောင်းနိုင်ဖို့အတွက်ဥကောင်းထဲမှာထည့်ထားလို့ရတဲ့လျှက်စစ်လိုင်းပုံရိပ်ဖန်ဆက်ရုပ်လက်တံကိရိယာတို့မျိုးကိုဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေကတီထွင်လိုက်ပါတယ်ဥကောင်းခွန်ကိုဖောက်ပြီးအပေါက်အသေးလေးကနေဒီကိရိယာကိုထည့်နိုင်တယ်လို့အထဲရောက်သွားတာနဲ့အုံနောက်ရဲ့နေရာတော်တော်များများကိုခြုံငုံနိုင်ဖို့အတွက်လက်တံအပျောက်ကလေး6ခုလည်းပါဝင်ပါတယ်ဆက်ရုပ်လက်တံလေးတွေကပျော့လွန်းတာကြောင့်အုံနောက်နဲ့ဥကောင်းခွန်ကြားထဲမှာထည့်ထားနိုင်ပြီးတော့ဝယ်ယူပြန်တက်တဲ့အခါလူအုံနောက်ကတုံ့ပြန်ပုံအချက်လက်တွေကိုစုဆောင်းပေးမှာပါဆဲယုတ်လက်တံအပြော့လေးတွေဟာအုံနောက်အပေါ်ဖိအားအနည်းဆုံးတက်ရောက်စီမှာဖြစ်ပြီးတော့လျှက်စစ်ပုံရိပ်ဖမ်းအလက်ထရိုလက်တံလေးတွေကလည်းတချောင်းချင်းစီအုံနောက်အပေါ်မှာကပ်ပေးနိုင်ပါတယ်ဒီဆဲယုတ်လက်တံလေးတွေကိုဝက်ကလေးတွေမှာစမ်းသပ်အောင်မြင်ထားပြီးတော့ဝယ်ယူပြန်ယောဂသည်တွေအတွက်ခွဲစိတ်မှုအနည်းဆုံးနီးနဲ့ကုသပေးနိုင်ဖို့ရည်ရွယ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမစ္စရီပြည်နယ်ကမြို့လေးတစ်မြို့မှာ2019ခုနှစ်ကတိတ်ဆုံသွားခဲ့ပြီးမြုပ်နှံထားခဲ့တဲ့ Catholic Christian တီလာရှင်တစ်ပါးရဲ့ရုပ်အလောင်းဟာပြန်ဖော်တဲ့အချိန်မှာမပုတ်မတိုးမပြက်စီးပဲရှိနေတာကြောင့်လာရောက်ကြည့်ရှုဖူးမြော်ဆူတောင်းကြတဲ့သူတွေနဲ့စီကားနေပါတယ်။တချို့ကတော့ဒါဟာ Catholic Christian အယူအယသူတော်စင်ဖြစ်သွားတဲ့လက္ခဏာဖြစ်ပြီးတချို့ကလည်းဒါဟာဖြစ်လေရှိတဲ့ကိစ္စပါပဲလို့ပြောကြပါတယ်။တီလာရှင် Sister Wilhelmina Lancaster ရဲ့ရုပ်အလောင်းကို April မှာနေရာအစ်မမြုပ်နှံဖို့အတွက်ပြန်လဲတူးဖော်ရမှာအခုလိုမပြတ်မစီပဲတွေ့ကြရတာပါ။ Missouri ပြည်နယ်ကိုဝါမြို့မှာရှိတဲ့
Benedictines of Mary Queen of Apostles တီလာရှင်ကျောင်းရဲ့ထုတ်ပြန်ချက်အရ
Missouri ပြည်နယ်ရဲ့မြေကြီးဟာအဆိုတဲ့များတာကြောင့်ရိုးရိုးသစ်သားကောင်းနဲ့ဆေးမစိမ်မဲဒီအတိုင်းမြုပ်ထားတဲ့တီလာရှင် Wilhelmina ရဲ့အလောင်းကိုအယိုးပဲတွေ့ရမယ်လို့ထင်ထားခဲ့ပေမဲ့လို့လည်းအခုလိုမပုံမတိုးပဲတွေ့ကြရတာပါ။ဒီလိုတွေ့ရှိတဲ့အကြောင်းကိုအများပြည်သူကိုအသိမပေးဘဲထားခဲ့ပေမဲ့လည်းအဖွဲ့အစည်းတွင်းကအီးမေးလ်တစ်စောင်ဟာအများပြည်သူအကြားပေါက်ကြားခဲ့ပြီးတဲ့နောက်ဒီသတင်းကတောမီလို့ပြန့်နှံ့သွားခဲ့တာပါလူ1800လောက်ပဲနေတဲ့ဂူရာမြို့လေးကတော့အနေနဲ့အရရက်ကလူတွေလာနေကြတာကြောင့်လေဒေသခံစီရင်နာဝန်ထမ်းတွေနဲ့ရဲဝန်ထမ်းတွေကလူအုပ်ကိုစီမံနေရပါတယ် အခုလိုမပြတ်မစီရှိနေရတဲ့အကြောင်းရင်းကိုတေချာစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့သီလရှင်ကြောင်းကထုတ်ပြန်ထားပြီးတော့နောက်ပိုင်းမှာအများပြည်သူကြည့်ရှုနိုင်ဖို့အတွက်ရုပ်လောင်းကိုဖန်ခေါင်းတလားတဲ့ထည့်သွင်းပေးထားမယ်လို့ပြောပါတယ်။သူတော်စင်ဖြစ်သက်မှတ်ခံရဖို့အတွက်လှုပ်ထုံးလုံဤအတိုင်းရှောက်ထားရမှာဖြစ်ပြီးသက်မှတ်ထားတဲ့အချိန်၅နှစ်အတိုင်းတာကိုလည်းဆောင်ရအောင်ပါပါ။
သူကြဆပြသတင်းတွေကိုကိုကြီးကြနဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါ VOE မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာမှာလည်း Radio Phatsu နားဆင်နိုင်ရပါတယ် website လိပ်ခတ်စာကတော့ bamis.voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါအောင်မယ်ခင်ဗျာ
အလျာဝူကြီးချုပ်နရင်ဒရာမိုဒီဟာစနေနေ့ကလုံခြုံဘေးကင်းရေးအစီအမံတွေပါတဲ့လက်ရှိအမြန်ရထားဖွင့်ဝတ်တယောက်ဖို့ရှိပေမဲ့အဲ့ဒီစာလူပေါင်း300နီးပါးတည်ဆုံခဲ့ရတဲ့ယထာတိတ်မောက်မှုဖြစ်ရာအိန္ဒိယနိုင်ငံရဲ့ရှေ့ဘက်ကျန်အိုဒီရှားပြည်နယ်ကိုတွားရောက်ပါတယ်ပြီးခဲ့တဲ့တောက်ကြနေတော့ကခီးသက်တင်ယထာနှစင်တိုက်မိပြီးတော့ယထာတွဲတွေတိတ်မောက်သွားတဲ့ဖြစ်ရကြောင်းအိန္ဒိယနိုင်ငံရဲ့ယထာစနစ်ဘေးကင်းလုံခြုံရေးအပေါ်မှာအတော်လေးစိုးရိမ်စရာတွေဖြစ်လာကြပါတယ်အိန္ဒိယနိုင်ငံမှာခီးတွာလာမှုမှာယထာစနစ်ကိုအားပြုနေရပြီးတော့တနေ့ကိုလူပေါင်း22တန်းယထာတေယူပို့ဆောင်ရေးစနစ်ကိုအသုံးပြုနေရတယ်လို့သိရပါဗျ။မြန်မာစစ်ကောင်စီညီညာရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့မိုင်းလာမြို့မှာတွေ့ဆုံမှုပြီးမှာပဲဂျွန်လ2ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဖြစ်တဲ့ MNDAA တပ်စခန်းတစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်တယ်လို့ကိုကန့်ဒေတာအခြေစိုက်တဲ့ကိုကန့်မီဒီယာကထုတ်ပြန်ပါတယ်ဂျွန်လ2ရက်နေ့မနေ့ပိုင်းတော့အထူးဒေတာ1မူပိုင် KI နဲ့က MNDAA ရာစီတပ်စခန်းတစ်ခုကိုစစ်ကောင်စီတိုက်ကထိုးစစ်ဆင်တာကြောင့်တနအီကြတိုက်ပွဲဖြစ်ခဲ့တယ်လို့ပဲဂျွန်လ3ရက်နေ့မှာလဲကိုကန့် KI တုံရှမ်းဒေတာအခြေစိုက် MNDAA တပ်နဲ့စစ်ကောင်စီတပ်ကြားမှာနှစ်နာရီကြာတိုက်ပွဲဖြစ်တယ်လို့သိရပါတယ်တိုက်ပွဲတွေမှာ MNDAA ကိုကန့်ဘက်ကတူးကြဆုံးပြီးတူးတန်ရတယ်လို့ထုတ်ပြန်ပြီးမဲ့စစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုရှိမရှိကိုတော့မသိရပါဘူးတိုက်ပွဲဒီမြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူးထိုင်ဝမ်ရေးလက်ကြားမှာအမေရိကန်နဲ့ကနေဒါစစ်သည်မော်တွေရဲ့ပင်လယ်ပြင်အသွားလာလွှမ်းမိုးမှုကိုကာကွယ်ရပါမယ်ဆိုပြီးတော့တရုတ်ကာကွယ်ဝင်ကြီးကပြောလိုက်ပါတယ်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ကမ္ဘာကာကွယ်ဝင်ကြီးများရဲ့ရှန်ဂရီလာဆွေးနွေးပွဲမှာတရုတ်ကာကွယ်ဝင်ကြီးလီရှန်ဖူးကအခုလိုပြောဆိုသွားတာဖြစ်ပါတယ်အမေရိကန်နဲ့ကနေဒါရေးသားစစ်သည်မော်တွေဟာထိုင်ဝမ်ရေးလက်ကြားမှာစတင်နေကပူးတွဲသွားလာခဲ့တာဖြစ်ပြီးတော့တရုတ်စစ်သည်မော်ကအမေရိကန်သင်္ဘောကို guide 130တကိုက်အကွာကနေပြီးတော့ခေါင်းတီကျော်သွားခဲ့တာဖြစ်ပါတယ်။ဒါဟာအနည်းငယ်များတဲ့လုပ်ရက်ဖြစ်နေအမေရိကန် Indo-Pacific စစ်တနာချုပ်ကပြောဆိုထားပါတယ်။ထိုင်ဝမ်နဲ့တရုတ်ကိုချားထားတဲ့ထိုင်ဝမ်ရေးလက်ကြားမှာအပြစ်ကင်းကင်းသွားလာနေကြတာအတွက်တရုတ်ကပြဿနာမရှိကြောင်းဒါပေမဲ့လို့အဲ့လိုမျိုးလွတ်လပ်စွာအပြစ်ကင်းကင်းသွားလာကြတာကိုအတုံးချပြီးတော့ရေချောင်းသွားလာပြီးလွှမ်းမိုးမှုကျူးစားတာကိုတော့ကာကွယ်မှာဖြစ်တယ်ဆိုပြီးတော့ဘိုချုတ်ကြီးလီရှန်ဖူးကပြောပါတယ်တရုတ်ကအနိုင်ကျင့်တဲ့အခါဓမ္မမှုအချက်ကင်တဲ့အခါမှာအမေရိကန်နေနဲ့နောက်တွန့်သွားမှာမဟုတ်ဘူးဆိုပြီးတော့လေအမေရိကန်ဘက်ကတုံ့ပြန်ထားပါတယ်။ယူကရိန်းမြို့တော်ကီယက်မှာရှိတဲ့ဒီကြောင်းရံကာကွယ်ရေးအတွက်ထားတဲ့နေရာတွေကိုစစ်ဆေးဖို့ယူကရိန်းသမ္မတကအမိန့်ပေးလိုက်တဲ့နောက်စစ်ဆေးတွေ့ရှိချက်တွေအရကီယက်မြို့မှာရှိတဲ့ဒီကြောင်းရံကာကွယ်ရေးနေရာတစ်ထောင်ကျော်မှာအများစုဟာအသုံးပြုဖို့မသင့်တော်တာဝင်ခွင့်မရတာတွေဖြစ်နေတယ်လို့ယူကရိန်းမဟာဗျူဟာကစစ်မှုရေးရာဝန်ကြီးကနေပြီးတော့ထုတ်ပြန်ပါတယ်။ဒီလိုမျိုးတွေ့ရှိချက်ကြောင့်အတော်လေးကိုမတက်မတာဖြစ်ရတယ်လို့သူ့ရဲ့ Telegram စာမျက်နှာမှာလည်းရေးပါတယ်။နာနီယာပေါင်း1058ခုကိုစစ်ဆေးကြည့်တဲ့အခါမှာ359ခုကအသုံးပြုလို့မရလို့နောက်ထပ်122ခုကပြိပင်ထားတယ်လို့ဆိုပါတယ်။998ခုပဲအသုံးပြုနိုင်တာတွေ့ရတယ်ဆိုပြီးတော့ဒီဝင်ကြီးကရေးပါတယ်။ရုရှားလေကြောင်းတက်ခိုက်မှုတွင်ပိတ်ထားတဲ့ဘုံခုနေရာကိုဝင်ဖို့ကြိုးစားစဉ်မှာအရသာ3ဦးသေဆုံးခဲ့ရတဲ့နောက်အခုလိုမျိုးယူကရိန်းရဲ့ဒီလေကြောင်းရံကာကွယ်ဘုံခုနေရာတွေကိုစစ်ဆေးဖို့တမရကနေပြီးတော့အမိန့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချီချုပ်ကိုကိုသားညူကညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ Darrell Smith နဲ့ Zubair Al-Kharid တို့ဖြစ်ကြပါတယ်။ VOA American အတန်ရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းတို့မီတာ24.50 နဲ့ line လက်မီတာ190ပြင် Facebook ရဲ့စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သွားလောက်ချင်များနဲ့တော့မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်တော်တမောင်တန်းပါ။
This program has come to you from the Voice of America, Washington.